Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ12ရက်ကြာတာပြင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။နောက်ဆုံးအချိန်ထိတည်ထားရတဲ့ရွေးကောက်ပွဲကြလဒ်တွေရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အသီးသီးမှာအများစုနေရာရသွားပြီဆိုတာကိုပြနေပါတယ်။ရွေးကောက်ပွဲကိုအောင်မြင်ကျင်းပနိုင်တဲ့အပေါ်သမရဥပမာကသမရဥသိန်းစင်ကိုတယ်လီဖုန်းဆက်ပြီးကြီးကြီးစကားပြောပါတယ်။ဒေါ်ဆန်းစုကြည်ကိုလည်းအမေရိကန်သမရပြင်သစ်သမရတို့ကတီးကြားစီတယ်လီဖုန်းဆက်ပြီးဂုဏ်ပြုစကားပြောကြပါတယ်။ဒီသတင်းတွေအပဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။စစောကကြားခဲ့ရသလိုပဲဒီရွေးကောက်ပွဲတွေအောင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာအမေရိကန်သမရဥပမာကသမရဥသိန်းစင်ကိုရောအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုပါဖုန်းဆက်ပြီးတော့ချီးကျူးခဲ့ပါတယ်။
မစ္စတာဥပမာဒေါ်ဆန်းစီကိုမနေ့ကဖုန်းဆက်ပြောတယ်ဆိုတော့သိပါတယ်သို့တော်လည်းပဲအပြောတဲ့အချိန်မှာကျွန်တော်တို့လည်းမရှိတော့ဘာတွေပြောတယ်ဆိုတော့
အတိုက်ခံကောင်းဆောင်ဒေါ်ဆန်းစုကြည်ကိုဒီသမရဥပမာဖုံးဆက်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ NLD ပြောခွင့်ရတူဖြစ်တဲ့ဦးဝင်းထိန်ကိုဆက်သွယ်မေးမြန်းထားတာပါအပြည့်စုံမကြခင်နားဆင်ရပါမယ်တခါရွေးကောက်ပွဲတွေကျင်းပပြီးစီတဲ့အပေါ်မှာသမရဥသိန်းစိန်ကိုရောအမေရိကန်သမရကဘာတွေပြောခဲ့တယ်လဲဆိုတာကိုလည်းနောက်ပိုင်းမှာကြားရပါမယ်ရွေးကောက်ပွဲကာလနောက်ပိုင်းရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာလူ့သမားတချို့ကိုရောင်းစားခဲ့တဲ့ထိုင်းလူကုန်ကူးသူနှစ်ဦးဖမ်းဆီးခံရတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုတော့ရင်းဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တန်ကြီးထိုက်တို့ကတလဲကြညာပေးကြပါမယ်ရှင
်ဒီကနေ့ညနေ6:00ရဲ့အချိန်ထိပြည်တော်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲကြလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်အသီးသီးမှာနေရာအများစုကိုအနိုင်ရသွားပါပြီပြည်သူ့လွှတ်တော်မှာ NLD က196နေရာပြည်တော်စုကြက်ခိုင်ရဲ့နှင့်ဖွံ့ဖြိုးရေးပါတီ USDP က23နေရာကြံပါတီတီတီက24နေရာရထားပါတယ်အမျိုးသားလွှတ်တော်မှာ NLD က95နေရာ USDP က10နေရာကြံပါတီတီတီက17နေရာရထားပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က382နေရာ USDP က54နေရာနဲ့ကြံပါတီအသီးသီးက58နေရာရထားပါတယ်။ဒီကနေ့ညနေ6:00အထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ243နေရာအမျိုးသားလွှတ်တော်အတွက်116နေရာကျင်းပပြီးဖြစ်တာကြောင့်နောက်ထပ်ရလဒ်ကျင်းပဖို့29ရာခိုင်နှုန်းပဲကျန်တော့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ NLD ဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ290နေရာရနေပါပြီ။အဲဒါကြောင့်လွှတ်တော်နှစ်ရက်ကနေဒုတိယသမ္မတတဦးစီစုစုပေါင်း2ဦးကိုရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်တဲ့ဒုတိယသမ္မတတဦးအပါအဝင်စုစုပေါင်းဒုတိယသမ္မတ3ဦးတည်းကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့အတော်လေးကိုအလားအလာကောင်းနေပြီလို့ဆိုရမှာပါ။ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါဝင်ကူညီဆောင်ရွက်ပေးခဲ့ကြတဲ့အမှုပညာရှင်တွေကိုရန်ကုန်မြို့တက္ကသိုလ်ဤသာလန်ကသူ့ရဲ့နေအိမ်မှာဒီကနေ့တွေ့ဆုံပြီးကျေးဇူးတင်စကားပြောခဲ့ပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲနိုင်ငံတော်ကစိုက်ကားဆရာတွေကိုလည်းဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားဆုခဲ့ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတဦးသိန်းစိန်ကိုကြာတာပြင်းနေမနေ့၈နှစ်ခွဲမှာတယ်လီဖုန်းဆက်ပြီးမြန်မာနိုင်ငံမှာသမိုင်းတွင်မဲ့လွတ်လပ်ပြီးတရားမျှတတဲ့အထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်နိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ကိုချီးကျူးဂုဏ်ပြုတဲ့အကြောင်းပြောခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကဗီအိုကိုပြောပါတယ်ရွေးကောက်ပွဲအောင်မြင်မှုအပေါ်သမ္မတဦးသိန်းစိန်အနေနဲ့ဂုဏ်ယူရမှာဖြစ်ပြီးသမိုင်းမှတ်တိုင်တစ်ဖြစ်တဲ့အကြောင်းသမ္မတဦးသိန်းစိန်ရဲဝန်စာဖော်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေကနေမြန်မာနိုင်ငံအတွက်ထူးခြားပြောင်မြောက်တဲ့အနာဂတ်ကိုဖော်ဆောင်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းမြန်မာအမေရိကန်နိုင်ငံအနေနဲ့မြန်မာအစိုးရနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတွေကိုသမ္မတဥပမာကပြောခဲ့တယ်လို့ဦးရဲထွတ်ကပြောပါတယ်။ဒါ့အပြင်သမ္မတဥပမာဟာကြာတာပြင်းနေမနေ့ပိုင်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးချီးကျူးဂုဏ်ပြုစကားပြောခဲ့တယ်လို့သမ္မတအင်ပြူရောကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ရွေးကောက်ပွဲတရားဝင်ရလဒ်ကိုအားလုံးကလေးစားလိုက်နိုင်ရည်အရေးကြီးတဲ့အကြောင်းနဲ့လူမှုရေးဆန္ဒကိုထင်ဟပ်တဲ့အားလုံးပါဝင်ပြီးကိုစားပြုမှုရှိတဲ့အစိုးရမျိုးဖွဲ့စည်းရေးညီညွတ်ရေးစိတ်ဓာတ်အခြေခံနဲ့အထူးတကားလှုပ်ဆောင်သွားရေးခေါင်းဆောင်နှုတ်ဆွေးနွေးကြတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲနဲ့အစိုးရတည်တရားဖွဲ့စည်းတာတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပိုပြီးတော့ငြိမ်းချမ်းပိုပြီးတာယာဝပြောတဲ့အနာဂတ်တည်ဆောက်ရေးကြိုးပမ်းမှုမှာအရေးပါတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့သမ္မတဥပမာကမှတ်ချက်ပြုပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်းကလည်းဗုဒ္ဓဟူးနေ့မနေ့ပိုင်းတုန်းကဒေါက်ဆန်းစုကြည်ကိုဖုံးဆက်ပြီးဂုဏ်ပြုစကားပြောတယ်လို့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။အထွေထွေရွေးကောက်ပွဲကြီးအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အပေါ်ဝမ်းမြောက်ပါကြောင်းနဲ့ဆက်လက်ဆောင်ရွက်ဖို့ကြံနေသေးတဲ့မြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးလာစေဖို့ခိုင်မာပြတ်သားတဲ့ဒေါက်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့စိတ်ဓာတ်ကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ပြင်သစ်နိုင်ငံဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးနိုင်ငံရေးနဲ့ဘာသာရေးတင်းမာမှုတွေရော့ကျလာစေဖို့နဲ့ဒေါက်တာဆန်းစုကြည်လိုလားတဲ့ဆက်လက်ဆောင်ရွက်ရမယ့်အမျိုးသားပြန်လည်တင်းမြတ်ရေးကိစ္စရပ်တွေကိုသတိကြီးစွာထားပြီးစောင့်ကြည့်နေပါကြောင်းအဲ့ဒီကိစ္စရပ်တွေကိုယုံကြည်စွဲမျက်စွာလှုပ်ဆောင်ရမယ်ဆိုတာနဲ့ပတ်သက်ပြီးအားလုံးကလေးစားလိုက်နာရပါမယ်လို့ပြင်သစ်သမ္မတကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြန်လည်တင်းမြတ်ရေးကိုထောက်ခံပံ့ပိုးသွားမှာဖြစ်ပြီးပူပေါင်းဆောင်ရွက်မှုဆက်လုပ်သွားပါမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်
။中缅之间我们是友好的邻邦了，我们不断的巩固包波的旗。
မြန်မာနိုင်ငံအပေါ်ချစ်ကြည်ရင်းနှီးတဲ့မူဝါဒတွေကိုတရုတ်နိုင်ငံကဆက်ပြီးကျင့်သုံးသွားမှာပါ။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်ကိုအားပေးမြှင့်တင်တဲ့ကြိုးပမ်းမှုတွေကိုလည်းဆက်ပြီးထောက်ခံအားပေးသွားမှာပါ။နေဆက်ဒေသတည်ငြိမ်ရေးကိုထိန်းသိမ်းဖို့အတွက်မြန်မာနိုင်ငံနဲ့အတူတကွလှုပ်ဆောင်ကြပါတယ်လို့လန်ဆန်းမဲခေါင်မြင့်ပထမအကြိမ်စီဝေးပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဝမ်ယီကပြောပါတယ်။အဲ့ဒီစီဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လည်းတက်ရောက်နေပါတယ်။မြန်မာရွေးကောက်ပွဲတွေချောချောမွေ့မွေ့တည်တည်ငြိမ်ငြိမ်နဲ့ပြီးသွားတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးကသူ့ကိုပြောတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံရဲ့မိတ်ဆွေအင်းကြီးနိုင်ငံအဖြစ်တရုတ်နိုင်ငံအနေနဲ့ဝမ်းမြောက်တဲ့အကြောင်းနဲ့ရွေးကောက်ပွဲတွေချောချောမွေ့မွေ့ပြီးဆုံးသွားတာကိုတရုတ်နိုင်ငံကကြိုဆိုပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါတယ
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံကငြင်းငြင်းချမ်းချမ်းနဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့မြန်မာလူထုကိုအရှိတောင်အရှဒေသတဝန်လွှတ်တော်ကိုယ်စားလှယ်တွေကချီးကျူးဂုဏ်ပြုပါကြောင်းလူခွင့်ရေးဆိုင်ရာအရှိတောင်အရှဒေတာလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APH ကဒီကနေ့ရက်စွဲနဲ့ညင်ညာချက်တစောင်းထုတ်ပြန်ပြီးပြောထားပါတယ်လူမှုကိုအစ်မှန်ဗဟုပြုတဲ့အာဆီယံအဝင်းဝိုင်းမှာမြန်မာနိုင်ငံကအသည့်ရွေးကောက်တင်မြောက်ခံရတဲ့လုပ်ဖော်ဂိုင်ဘက်တွေကိုကြိုဆိုဖို့စောင့်မျှော်နေပါတယ်လို့လည်းညင်ညာချက်မှာပြောထားပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့တက်မှတ်မှန်ကန်မှုကိုထိခိုက်စေတဲ့အားနည်းချက်တချို့ရှိခဲ့ပေမဲ့လည်းနှွေမလာရှင်းနှစ်မှာမြန်မာလူထုအများအပြားကတခဲနဲ့မဲပေးတာကိုတွေ့ရတဲ့အပေါ်အားရမိတယ်လို့ APH အဖွဲ့ကပြောပါတယ်။ဒီလိုမျိုးမဲဆန္ဒရှင်အရေးအတွက်အများအပြားကဆေးအားထက်သန်စွာနဲ့မဲပေးကြတာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းအတော်ကြာတုန်းကတည်ရှိခဲ့မှုတဲ့ဒီမိုကရေစီကိုလိုလားတောင့်တမှုရဲ့ပြယုတ်ပဲဖြစ်ပါတယ်လို့လည်းဆိုပါတယ်။အခြေခံလွတ်လပ်ခွင့်တွေကိုထိန်းချုပ်တဲ့ဥပဒေတွေရှိနေသေးတာလူ့ကျိုးရေးတပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုတွေအထူးသဖြင့်လူမျိုးစုဒေသတွေမှာဖြစ်တာတွေကိုအပြစ်ပေးအရေးမယူနိုင်ပဲကင်းလွတ်ခွင့်ရနေတဲ့စတဲ့စင်ခေါ်မှုတွေအပြစ်ရှိနေသေးတာကိုလည်း APH အဖွဲ့ကထောက်ပြထားပါတယ်။
ပြည်ထောင်နိုင်ငံနောက်တော်ပိုင်းယူနန်ပြည်နယ်ကလန်ဆန်းမဲခေါင်မြင့်ပူပေါင်းဆောင်ရွေးဆိုင်ရန်ပထမဆုံးအစည်းအဝေးကိုပြည်ထောင်နိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါရတယ်။အဲ့ဒီအစည်းအဝေးမှာတရုတ်ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ကြတာပါ။ပြည်ထောင်နိုင်ငံတွေကအပိုင်းကိုလန်ဆန်းမြင့်လို့ခေါ်တဲ့အရှေ့တောင်အရှေ့ဒေသရဲ့နာမည်ကျော်မဲခေါင်မြင့်ဟာဟီးမွန်နာတောင်တန်းတွေကနေတရုတ်နိုင်ငံကိုဖြတ်ပြီးမြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုစီးဆင်းနေတယ်မြင့်ပါ။အစည်းအဝေးကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီ၊ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟော်နမ်ဟောင်၊လာအိုနိုင်ငံသားရေးဝန်ကြီးသွန်လွန်စီဆူလစ်မြန်မာနိုင်ငံသားဝင်ကြီးဦးနောက်မောင်လင်းထိုင်းနိုင်ငံသားဝင်ကြီးဒွန်ဖရမူဝီနိုင်ဗီယက်နမ်နိုင်ငံသားဝင်ကြီးဖန်ဘိန်မင်းတို့တက်ရောက်ကြပါတယ်အစီတော်ရှာဒေသမှာစီးပွားရေးတိုးချဲ့မှုနဲ့တန်တမာရေးအရောက်ဩဇာလွှမ်းမိုးနိုင်ရေးမဟာဗျူဟာတစ်ခုရဲ့တစ်စီတစ်ပိုင်းဖြစ်တရုတ်နိုင်ငံကမဲခေါင်မြစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံထားတာပါမြစ်ရဲ့တချို့အစိတ်ပိုင်းတွေကိုပိုကြီးတဲ့သင်္ဘောတွေဖြတ်မောင်းနိုင်အောင်မိုင်းခွဲပြီးတိုးချဲ့တာပို့ကုန်သွင်းကုန်ဆိုင်ရာလုပ်ငန်းအဆင့်တွေလွယ်ကူချောမွေ့အောင်လုပ်တာနဲ့သင်္ဘောတင်ဆောင်ရေးဆိုင်ရာလုပ်ငန်းတွေကိုတိုးတက်အောင်လုပ်တာစတာတွေကိုတရုတ်နိုင်ငံကလုပ်ထားပါတယ်မြေကျောင်းတစ်လျှောက်ကလူဦးရေတန်း60လောက်ဟာစာနယ်ရိက္ခာတည်ယူပို့ဆောင်ရေးနဲ့သူတို့နေ့စဉ်ဘဝတွေရဲ့တခြားလူဝတ်ချက်မျိုးမျိုးတွေဒီမဲခေါင်မြစ်ကိုမိခိုအားထားနေကြရပါတယ်
။တရုတ်နိုင်ငံမှာမကြသေးခင်တုန်းကရာဇဝတ်ပြစ်မှုဆိုင်ရာဥပဒေတွေနဲ့တရားရေးလုပ်ငန်းတွေမှာပြုပြင်ပြောင်းလဲမှုတွေရှိခဲ့ပေမဲ့ရာဇဝတ်မှုကျူးလွန်သူတွေအဖြစ်တန်ရရှိသူတွေကိုဖြောင့်ချက်ရအောင်ရဲတွေကမကြခဏညှဉ်းပန်းနှိပ်စက်မှုတွေရှိနေတုံးမယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။လူခွေရေလှုပ်ရှားသူရှင်းနေတွေကိုပါမေးမြန်းပြီးပြုစုထားတဲ့ No End in Sight တော်တော်နဲ့အဆုံးသတ်အောင်မှာမဟုတ်ဘူးလို့အမည်ပေးထားတဲ့အစင်ခန်းစာကိုတော့တရုတ်နိုင်ငံကညှဉ်းပန်းနှိပ်စက်မှုမှတ်တမ်းတွေကိုကုလသမဂ္ဂမှာပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။ညှဉ်းပန်းနှိပ်စက်မှုဟာရဲတွေအတွက်ဝန်ခံချက်ရအောင်အလွယ်ဆုံးလုပ်တဲ့နည်းအဖြစ်ရှိနေတုံးမယ်လို့လည်းလန်ဒန်ချင်းဆိုင် AI အဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာသုတေသီ Patrick Poon ကပြောဆိုခဲ့ပါတယ်။
အီရန်မြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြော IS အဆုံရောက်တွေတင်ထားတဲ့စင်ဂျာမျိုးသိန်းစစ်စင်ရေးတပ်တရက်ကိုဒီကနေ့စတင်လိုက်ပြီးတဲ့နောက်အမေရိကန်လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ကတ်တပ်ဖွဲ့တွေကနေရာတချို့ကိုပြန်သိမ်းလိုက်နိုင်ပါပြီ။မျိုးရည်တွေဖက်တစ်ချက်ကကြီးရွာတွေကိုကတ်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးလို့ကတ်တာဝန်ရှိသူတွေကပြောပါရတယ်။ဒါ့အပြင် IS တွေတင်ထားတဲ့အရှိဘက်ကမိုဆူးမျိုးနဲ့ IS ကသူတို့ရဲ့မျိုးတော်အဖြစ်ကိုယ်ဖာသာကြီးညာထားတဲ့အနောက်ဘက်ကဆီးရီးယားနိုင်ငံရက်ကာမျိုးအကြားအဓိကကြတဲ့ထောက်ပံ့ရေးလမ်းကြောင်းတစ်ခုကိုလည်းထိန်းချုပ်လိုက်ပြီလို့ပြောပါတယ်။လက်နက်တွေ၊လူဝင်အားတွေ၊စစ်သွေးကြွအဖွဲ့ရဲ့လိုရက်တွေအတွက်ရန်ပုံငွေရှာပေးနေတဲ့ခိုးယူထားတဲ့ရေနံတွေနဲ့တခြားကုန်ပစ္စည်းတွေကိုအဝေးပြေးလမ်းမအမှတ်49လို့သိကြတဲ့အဲ့ဒီလမ်းကြောင်းကိုသုံးပြီးစစ်သွေးကြွတွေကတည်ယူပို့ဆောင်နေတာလို့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါတယ်။ IS လက်နက်ကင်တွေပေါ်ဖိအားတိုးပေးပြီးသူတို့အစိတ်အပိုင်းတစ်ခုနဲ့တစ်ခုကိုတိကျစီခွဲပစ်ဖို့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကရည်ရွယ်ထားတာလို့စစ်ဌာနချုပ်ကပြောပါတယ်။ IS အဖွဲ့ရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်ပြီးအကြက်သားတွေကိုကာကွယ်ပေးရေးဂျာကန်ဒေတာတို့ကိုဖန်တီးပြီးတော့စင်ဂျာမျိုးကိုပြန်သိမ်းနိုင်ရေးတပ်ဖွဲ့ဝင်8500ကစူးစမ်းနေတယ်လို့ကတ်ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်ခင်ဗျာ Direct from Washington The
Voice of America The OA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုင်တို့ကကြေညာပေးခဲ့ကြတာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြတ်ချက်တွေကိုတင်ပြပေးပါမယ်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုဦးစားပေးတင်ဆက်ပါပါရှင်လောလောဆယ်ထွက်ထားပြီးသားဖြစ်တဲ့ရွေးကောက်ပွဲရလဒ်တွေအရလွတ်တော်အမတ်နေရာအများစုအနိုင်ရရှိနေတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒီဒေါအောင်ဆန်းစုကြည်ကိုအမေရိကန်သမ္မတကဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြည်သူသမ္မတကလည်းချီးကျူးဂုဏ်ပြုပါတယ်။အစိုးရတည်ရဲ့ဖွဲ့စည်းနိုင်တဲ့အခြေအနေမျိုးအထိရှိလာနေပြီဖြစ်တဲ့ NLD ပါတီကလည်းအာဏာလွှဲပြောင်းယူနိုင်ရေးအစဉ်သစ်ဖြစ်အောင်ပြင်ဆင်မှုတွေရှိနေပြီဖြစ်ပြီးတော့အစိုးရတည်အဖြစ်နဲ့တာဝန်ယူလာရတဲ့အချိန်မှာတော့ယုံကြည်ချက်ကြောင့်အချင်းကြသူတွေအရေးကိုအလေးထားဆောင်ရွက်ပါမယ်လို့လည်းပြောဆိုလိုက်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီမနက်ခင်းမှာတယ်လီဖုန်းဆက်ပြီးဂုဏ်ပြုစကားပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်တယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကလည်းအခုလိုပြောပါတယ
်။မစ္စတာအိုဘားမားဒေါအောင်ဆန်းစုကြည်ကိုမနေ့ကဖုန်းဆက်ပြောတယ်ဆိုတော့သိပါတယ်။သို့တော်လည်းပဲပြောတဲ့အချိန်မှာကျွန်တော်တို့လည်းမရှိတော့ဘာတွေပြောတယ်ဆိုတော့ကျောင်းပြန်တယ်မဟုတ်ကျွန်တော်မှတ်စကြည့်ရတော့ရွေးကောက်ပွဲနိုင်တဲ့တကြောင်ဂုဏ်ပြုစကားပြောတယ်လို့ယူဆပါတယ
်ရွေးကောက်ပွဲတရားဝင်ရလတ်ကိုအားလုံးကလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းနဲ့လူမှုရဲ့ဆန္ဒကိုထင်ဟပ်တဲ့အားလုံးပါဝင်ပြီးကိုစားပြုမှုရှိတဲ့အစိုးရမျိုးဖွဲ့စည်းရေးညီညွတ်ရေးစိတ်ဓာတ်အခြေခံနဲ့အတူတကွလှုပ်ဆောင်သွားရေးခေါင်းဆောင်နှစ်ဦးဆွေးနွေးကြတယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရွေးကောက်ပွဲနဲ့အစိုးရတစ်တရဖွဲ့စည်းတာတွေဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပိုးပြီးတော့ငြိမ်းချမ်းပိုးပြီးတော့တာယာဝါပြောတဲ့အနာဂတ်တည်ဆောက်ရေးကြိုးပမ်းမှုမှာအရေးပါတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့လည်းအမေရိကန်သမ္မတအိုဘားမားကမှတ်ချက်ပြုပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်းကလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရွေးကောက်ပွဲအောင်မြင်မှုအပေါ်ဝမ်းမြောက်တဲ့အကြောင်းနဲ့မြန်မာပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးနိုင်ငံရေးနဲ့ဘာသာရေးတင်းမာမှုတွေရော့ချစေဖို့အမျိုးသားပြန်လည်တည်မြဲရေးကိစ္စတွေအပေါ်မှာလည်းပြင်သစ်နိုင်ငံကသတိထားစောင့်ကြည့်နေတယ်လို့ပြင်သစ်သမ္မတကပြောဆိုခဲ့တဲ့အကြောင်းပြင်သစ်နိုင်ငံတန်ယုံကထုတ်ပြန်ထားပါတယ်။အစိုးရအသစ်တရဖွဲ့စည်းလာနိုင်ခြေရှိတဲ့အထိအမှတ်နေရအများစုအနိုင်ရရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အစိုးရအသစ်ဖွဲ့စည်းနိုင်ရေးအာဏာလွှဲပြောင်းရယူနိုင်ဖို့အတွက်စီစဉ်နေပြီးအစိုးရအသစ်အဖြစ်တာဝန်ယူချိန်မှာနိုင်ငံရေးအကျဉ်းသားတွေအရေးအလေးထားမယ်လို့လည်းပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ဘက်မှာလည်းဆွေးနွေးမိနိုင်မှုဆိုရှိပါတယ်ဆိုတော့လည်းအကြောင်းအရာဒီတေးသိကြတော့ပြောခွင့်မရှိလို့ကျွန်တော်တို့ဘက်ကလည်းဆွေးနွေးနေကြတယ်ဆိုတော့အချက်ပဲပြောပြရစီဒေါအောင်ဆန်းစုကြည်ပါဝင်ကျွန်တော်တို့အနေနဲ့ကခေါင်းဆောင်အများစုကအကျဉ်းသားဘဝနေပြီးတော့အခုဒီအနေထားကိုရောက်လာကြတာပါအဲ့တော့အခုလက်ရှိဦးသိသိဆိုရနေပြီးတော့မှဖန်စီပြီးစာကျင်းချတဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့ကျွန်တော်ပေါ်ပေါ်တန်တန်စဉ်းစားမှာမဟုတ်ပါဘူးအလေးလက်ထားပြီးစဉ်းစားရမှာဖြစ်ပါတယ်ဒါကြောင့်အဲ့လိုပဲပြောပြရစီ
ဒီကနေ့မှာပဲသမရဦးသိန်းစိန်ကဝန်ကြီးများအစည်းအဝေးခေါ်ယူပြီးတက်လာမဲ့အစိုးရအသစ်ကိုလုပ်ငန်းတာဝန်တွေစနစ်တကျလွှဲပြောင်းပေးနိုင်ဖို့ပြင်ဆင်ထားကြဖို့ဝန်ကြီးတွေကိုညွှန်ကြားခဲ့တယ်လို့သမရရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရထွက်က VOA ကိုပြောထားပါတယ်သမရလွှတ်တော်နိုင်ရကနဲ့ကာကွယ်ရေးဦးစီးချုပ်တို့နဲ့တွဲခွင့်ပေးဖို့အများစုအနိုင်ရ NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုလည်းမနေ့တုန်းကပဲအားလုံးကသဘောတူလိုက်တာကြောင့်အစိုးရအသစ်အာဏာလွှဲပြောင်းရေးနဲ့အာဏာအလွှဲပြောင်းကာလတည်ငြိမ်ရေးအပေါ်မှာအပြုသဘောဆောင်တဲ့မျှော်လင့်ချက်တွေလည်းရှိလာနေပါတယ်ရှင်
မသိင္ကီထိုက်စုစည်းတင်ပြပေးခဲ့တာပါရှင်။တဆက်ထဲမှာပဲဒီမြန်မာနိုင်ငံမှာရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်ကိုအမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးစကားပြောကြားလိုက်တာကိုလည်းတင်ပြပေးပါဦးမယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရထားတဲ့အတွက်အစိုးရအသစ်ကိုဦးဆောင်နိုင်မဲ့အလားအလာတွေရှိနေချိန်မှာပဲသမ္မတဦးသိန်းစိန်ကိုအမေရိကန်သမ္မတကတယ်လီဖုန်းဆက်ပြီးတော့ချီးကျူးစကားပြောခဲ့တာပါသမ္မတဦးသိန်းစိန်အစိုးရအဖွဲ့အနေနဲ့ကတော့အာဏာလွှဲပြောင်းပေးရေးဒီကနေ့မှလည်းဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွက်က VOA ကိုပြောပါတယ်ဦးရထွက်ကတော့မတ်တန်ကြီးထိုက်ကပဲဆက်သွယ်မေးမြန်းထားပါတယ်ရှင်
အဲဘဲချင်းလောက်ကဟိုတမရနှစ်ဦးတို့တွေ့ခဲ့ကြပါလဲရှင်တယ်လီဖုန်းကနေတဆင
့်အော်ဒီနေ့မနေ့7နာရီခွဲလောက်မှာကျွန်တော်တို့ဖုန်းပေါ်နေဆက်သွယ်ပြီးတော့စကားပြောတာဖြစ်ပါတယ
်ခေါင်းဆောင်နှစ်ဦးတို့ဗားရင်းများဆွေးနွေးခဲ့ကြပါလဲရှင
်ပထမဆုံးတော့အမေရိကန်တမရဥပမာဘက်ကကျွန်တော်တို့ရဲ့နိုင်ငံမှာသမိုင်းတွင်ပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တမရကြီးနဲ့အစိုးရဖွဲ့ကိုချီးကျူးကုန်ပြီးတဲ့အကြောင်းပြောပါတယ်အခုကတော့ရွေးကောက်ပွဲအောင်မြင်မှုဟာသမ္မတကြီးရဲ့ရဲဝင်လုဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေရလဒ်တွေဖြစ်တယ်ဆိုတော့လည်းပြောပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဆက်ပြီးတည်ငြိမ်အေးချမ်းမှုပေါ်ဆောင်နိုင်မှုနဲ့အားလုံးပူးပေါင်းကြောမှာဒီငြိမ်းချမ်းစွာဒီဆွေးပြောင်းပြီးတဲ့ကိစ္စတွေလုပ်ဖို့တိုက်တွန်းကြရတယ်ရှိပါတယ်
။အဲ့တော့ဒီအမေရိကန်သမ္မတရောသမ္မတကြီးဦးသိန်းစိန်ဟိုအာဏာလွှဲပြောင်းမပေးခင်စက်ကြားမှာလာဖို့ရောရှိပါသေးလားရှင်ဝင်းကြီ
း။အဲ့တော့ကျွန်တော်တို့လောလောဆယ်ဘာမှအဲ့ခီးစနစ်ပတ်သက်လို့တော့မသိရသေးပါဘူး။ဒါပေမဲ့မကြာခင်မှာမလေးရှားနိုင်ငံမှာပြုလုပ်မဲ့အာဆီယံထိပ်သီးစည်းဝေးမှာတော့သူတို့နှစ်ယောက်တွေ့ပြမယ်ထင်ပါတယ
်။အဲ့တော့ဒီအမေရိကန်သမ္မတဖုန်းဆက်တဲ့အပြင်ပေါ့နော်တရုတ်တို့တခြားနိုင်ငံတွေရောသမ္မတကြီးဦးသိန်းစိန်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုရွေးကောက်ပွဲနဲ့ပတ်သက်လို့ရောရှိပါသေးလားရှင်ဝင်းကြီး
။ဒီနေ့ဒီတော့ကျွန်တော်တို့တန်တဲ့လူတွေနဲ့တိကျဆက်သွယ်ပြောဆိုတာတော့မရှိပါဘူ
း။ဒီငင်းငင်းချင်းချင်းလွှဲပြောင်းပေးမယ်ဆိုပြီးတော့လည်းသမ္မတကြီးကမနေတော့ကလည်းဝင်းကြီးတို့ကြေညာချက်ထဲမှာလည်းကျွန်မတို့တွေ့ပါတယ်။အဲ့တော့ဝင်းကြီးရှင်အခုဒီရွေးကောက်ပွဲရလဒ်တွေအပေါ်မှာရောသမ္မတဦးသိန်းစိန်ဘက်ကဟိုသူ့ဘက်ကဘယ်လိုများဒီအပေါ်မှာရှုမြင်ပါသလဲရှင်ဘယ်လိုများသမ္မတဘက်ကဒီကိစ္စအပေါ်မှာခံစားနေပါသလဲ
သမ္မတကြီးနေနေရတော့ဗျာပထမဆုံးကတော့ဒါဒီပြီးခဲ့တဲ့9နှစ်တွင်းမှာကျွန်တော်တို့အနေနဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေကိုကတိပြုတဲ့အတိုင်းဆောင်ရွက်ခဲ့တယ်ကတိပြုထားတဲ့အတိုင်းပဲကျွန်တော်လွတ်လပ်ပြီးတရားမျှတတဲ့ဒီကောက်ပွဲကိုကျင်းပနိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒါသူဝင်းမြောက်ဝင်းသာဖြစ်တာပေါ့နေ့ကတော့ကျွန်တော်တို့ရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းများအပေါ်မှာပြည်သူတွေရဲ့အကဲပြတ်ဆုံးဖြတ်မှုကိုတော့သူ့အနေနဲ့ဘာမှစောရကတက်ဆရာမရှိပါဘူးအဲ့ဒီဆုံးဖြတ်ချက်တိုင်းပဲသူလက်ခံပါတယ်သုံးကတော့ဒီနေ့ပဲကျွန်တော်တို့ဝင်းကြီးတွေအားလုံးကိုကျွန်တော်တို့အနေနဲ့ပြည်ပြင်ပြောင်းလဲအစနဲ့ပြည်ပြင်ပြောင်းလဲအလယ်မှာရောပြည်ပြင်ပြောင်းလဲရဲ့အဆုံးဖြစ်တဲ့ရွေးကောက်ပွဲကိုရောအောင်မြင်ကျင်းပနိုင်ခဲ့ပြီဒါကြောင့်မလို့ပြည်သူတွေရဲ့ဆုံးဖြတ်ချက်အတိုင်းပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုစနစ်တကျတမန်ရှင်ချင်းတာဝန်တွေလွှဲပြောင်းပေးနိုင်မှုပြင်ဆင်မှာဆိုပြီးတော့ကျွန်တော်တို့သိမကြသေးခင်ကပဲကျွန်တော်တို့ဝန်ကြီးအဖွဲ့အစည်းအဝေးမှာညွှန်ကြားခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီဒေါ်အောင်ဆန်းစုကြည်နဲ့တော့ဝန်ကြီးမနေ့တုန်းကလည်းထုတ်ထားပါတယ်ဒီရွေးကောက်ပွဲရလဒ်တွေအပြီးမှာတွေ့ဖို့ပေါ့နော်ဟိုညှိနှိုင်းဆောင်ရွက်မယ်ဆိုပြီးတော့ပြောထားပါတယ်ရွေးကောက်ပွဲရလဒ်တွေအပြီးပြီးချင်းမှာဟိုတဦးချင်းအနေနဲ့တွေ့သွားမလားရှင်ဝန်ကြီးဒါမှမဟုတ်လို့ရှင်ရင်ဒီကာကျုပ်တို့ဟိုလွတ်တော်ဟိုနာယကရုနဲ့သမရကြီးနဲ့ပေါ့နော်လေးပွင့်ဆိုင်များဖြစ်လာနိုင်မလားရှင
်ပထမဆုံးကတော့ဒေါ်ဆန်းစုကြည်ရဲ့စာထဲမှာလေးပွင့်ဆိုင်ဆိုတဲ့စကားလုံးမသုံးထားပါဘူးဒုတိယချက်ကတော့ तू ကတဦးချင်းစီကိုပဲတီးကြလိမ့်မှုပြီးတော့စာပို့ထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ရဲ့ပြန်ကြားစာထဲမှာလည်းဒီရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးတော့တဲ့အခါမှာညှိနှိုင်းဆောင်ရွက်ပါမယ်လို့ပြောတာကအားလုံးကိုခြုံငုံပြီးတော့ပြောလိုက်တာပေါ့ဘယ်လိုပုံစံနေတဲ့တွေ့မလဲဘာအကြောင်းအရာတွေဆွေးနွေးမလဲပဲနေရာမှာတွေ့မလို့ဆိုရတယ်အဲ့ဒီခါကျမှပဲကျွန်တော်ညှိနှိုင်းလို့နိုင်မယ်လို့ထင်ပါတယ
်။ဝင်ကြီးလို့လည်းဒီကာလတော့နည်းနည်းလေးအလုံးရှုံမဲ့ကာလလည်းဖြစ်ပါလိမ့်မယ်။အဲ့တော့ဒီအာနာလွှဲပြောင်းရေးပေါ့နော်အစိုးရသည့်တရက်ကိုပြတ်ထပ်ပြော့တာဝန်လွှဲပြောင်းပေးရေးမှာဝင်ကြီးတို့ဘက်ကဟိုအခက်အခဲတချို့များရှိနေပါလား။ဘာတွေများဟိုအရေးတကြီးပြင်ဆင်နေရတာတွေရောရှိပါသလားရှင်
။မရှိပါဘူးခင်ဗျာကျွန်တော်တို့တွေကစကနေကပြုပြင်ပြောင်းလဲလုပ်ခဲ့နေကအဲ့ဒါရွေးကောက်ပွဲတွေကိုလွတ်လပ်ပြီးတရားမျှတတော့ကျင်းပမယ်။အဲယူကပေါ်ရလာတဲ့အချိန်ပေါ်လာတဲ့အချိန်ဆက်လက်ဆောင်ရမယ်အဲ့လိုဆောင်ရတဲ့ခါမှလည်းဟလာဘာပဲဖြစ်ထွက်ပေါ်လာတဲ့ဆိုးအတွက်ကိုဘယ်လိုပဲဖြစ်ဖြစ်လွှဲပြောင်းနိုင်မှုတွေဆိုတော့ကျွန်တော်တို့လုံခဲ့တဲ့နောက်နေ့ကအကျိုးတင်ပြင်ဆင်ခဲ့တာတွေရှိပါတယ်ဒါမှမဟုတ်ခုချိန်မှာတော့ကျွန်တော်တို့မှတည်ကြအခက်ခဲမရှိပါဘူးတစ်ဖက်ကိုလွှဲပြောင်းတဲ့ခါမှပို့ပြီးတော့စနစ်ကျနာဖို့အတွက်ပဲကျွန်တော်တို့ပြင်ဆင်ဆောင်ရွက်နေတာရှိပါတယ်ဒီနေ့လုပ်တဲ့ဆိုးအဖွဲ့အစည်းအဝေးမှာလည်းတမန်တော်ကြီးကဒါဘယ်လေးနဲ့ထားပြီးတော့ညွှန်ကြားပါတယ်ကျွန်တော်တို့ကပထမဆုံး အသွင်ကူးပြောင်းရေးကိုကျွန်တော်တို့အောင်မြင်စွာဆောင်ရွက်နိုင်ခဲ့တယ်ဒါမှမဟုတ်ပထမဆုံးကျွန်တော်တို့ငြိမ်းချမ်းစွာတာဝန်ထွက်ပြောင်းခြင်းကိုဆောင်ရွက်နိုင်မှုတွေကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့မှာပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘာခက်ခဲမှမရှိဘူးလို့ပြောချင်ပါတယ်
မြန်မာပြည်ချာရေးဝန်ကြီးဦးရထွတ်ကမတ်တန်ကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာပါရှင်အခုကတော့ဒီရွေးကောက်ပွဲတွေကျင်းပပြီးစီးခဲ့တဲ့နောက်ပိုင်းရှမ်းပြည်နယ်ဘက်မှာတိုက်ပွဲတချို့ပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်ရွေးကောက်ပွဲကာလမှာတိုက်ပွဲတွေယာယီငြိမ်သက်နေတဲ့ရှမ်းပြည်နယ်ဘက်မှာအခုရွေးကောက်ပွဲကျင်းပပြီးလို့၄ရက်မြောက်နေ့မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံစစ်ပီးဒုက္ခသည်တွေဘေးလွယကိုတင်းရှောင်နေကြရပါတယ်မြန်မာတပ်မတော်ကနေမန်ရှုမြို့နယ်တွေကဒုက္ခသည်ခိုးလုံရဝမ်ဆော့ဒုက္ခသည်စခန်းဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ထောင်ထဲကျဲဒုက္ခသည်တွေဟာကြေးသီးမြို့နယ်ကဝမ်ဝဒုက္ခသည်စခန်းအပြင်လဲချမန်ရှုမိုင်းနောက်မြို့နယ်ဘက်ကိုတင်းရှောင်နေရတယ်လို့လည်းဆိုပါတယ်ဒီစစ်ပေးရှောင်တွေအနေနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပစ်ခတ်မှုဖြစ်ပွားနေစေမိုင်းနောက်မြို့မှာပိတ်မိနေတဲ့ဒုက္ခသည်တွေဟာစိုးရင်စရာအနေထားမှာရှိနေတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒီချိန်တွေကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမန်ရှုမြို့နယ်ထဲကဝမ်ဆော့ဒုက္ခသည်စခန်းနေဒုက္ခသည်တွေအားလုံးနဲ့အနီးဝန်းကျင်ကကြေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရတာပါစစ်ဘေးရှောင်တွေတင်းရှောင်နေရတဲ့အချိန်တွေကိုတော့ဒုက္ခသည်ရေးကူညီပေးရေးဖွဲ့ဖြစ်တဲ့ရှမ်းလူငယ်ကွန်ရက်ကတာဝန်ရှိသူတူဖြစ်သူဆိုင်းဆိုင်မင်းကအခုလိုပြောပါတယ
်ဒီကတော့ကျွန်တော်တို့ဒီဝါဆော့ပေါ့နော်လူရေစစ်ဘေးရှောင်1500လောက်ရှိတယ်ခင်ဗျာအခုအဲ့ဒီဝါဆော့နားလေးတစ်ဝိုက်မှာစိုက်ပွဲထပ်ဖြစ်တော့ကျွန်တော်ဒီစစ်ဘေးရှောင်တွေက300ကိုကျောင်းလာတာပေါ့နော်မိုင်းရှုမြို့ထဲကိုပြေးသွားတာတွေလည်းရှိတယ်နောက်တစ်ခုကကျွန်တော်ဝါဝပေါ့နော်ဝါဝဆိုတဲ့စစ်စီမြင့်တဲ့ထဲကိုပြေးသွားတာလည်းရှိတယ်အခုလောလောဆယ်လောက်လောက်ရှုမှာတော့90လောက်လောက်ရှိတယ်ပေါ့နော်ထပ်ပြီးလာနိုင်တဲ့အခြေအနေလည်းအများကြီးရှိတော့ပါဘူး။မိုင်းနောက်ဖက်မှာဖြစ်တယ်ဆိုတော့မိုင်းနောက်ဖက်ကနေမှကျွန်တော်တို့ဟိုဖက်လက်ချောင်းမျိုးပြေးသွားတာလည်း900ကျော်လောက်ရှိမှာပါလား
။ဖွဲ့ပြေးတင်းချောင်းနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေတဲ့ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့လဲဆိုင်းဆိုင်မင်းကအခုလိုဆက်ပြောပါတယ
်။ဖြစ်သေးချောင်းနဲ့ဘာမှမကြည့်လာခဲ့ရအောင်ကျွန်တော်တို့အခုဆိုစားတော့နေစားတော့ဘောထဲပဲကိုယ်ကဆောင်းတင်းဆိုတော့ဆောင်းနေနောက်တစ်ခုကကျွန်တော်စေးွားတွေလို့အရေးပေါ်လို့နေတာပေါ့နော
်။ရေကောက်ဖွဲကာလတွင်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲရာကြီးရပ်တန့်နေရကနေရွေးကောက်ပွဲအလွန်နှစ်ရက်မှာတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါလက်ရှိရှမ်းပြည်နယ်မိုင်းနောင်မြို့ထဲမှာပြစ်ခတ်မှုတွေရှိနေတယ်လို့စစ်ဘေးရှောင်ဒုက္ခသည်ရန်နဲ့ချီပိတ်မိနေပြီးမြုပ်ပြင်ထွက်ဖို့ဟာစိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့လဲကျန်းဖြူပါတီခေါ်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီကဆိုင်းအောင်ဆိုင်မင်းကအခုလိုပြောပါတယ်။
တောင်မြို့ထဲမှာဒုက္ခသည်တိုက်400ကျော်900မိသားလောက်ရှိတယ်။အဲ့ဒါကိုတပ်မတော်ကပြေးမထွက်ဘူးလို့ထွက်တာနဲ့ဟိုတနက်နဲ့ပြစ်တယ်အဲ့လိုပြစ်နေတာ။ဖေးချားပဲထွက်လာတယ်လို့ဖေးချားမှာကဒုက္ခသည်စခန်းပွင့်တာလူတွေရဲ့ရုပ်သားလေးတွေဖမ်းတယ်ဟိုပြုတ်ရဲမှာလဲပေါင်းနေပါတယ်ကျဲနေတော့
မနေ့ကညနေပိုင်းမှာမြန်မာတပ်မတော်ကနေဝမ်ဆော့ကြီးဝါဘက်ကိုထိုးဆက်စင်လာမှာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးလုံခြုံရေးအခြေအနေအရဝမ်ဆော့ဒုက္ခသည်စခန်းကိုရွှေ့ပြောင်းခဲ့ရတယ်လို့ SSPP SSA ဒုတိယသွေးရင်မှုဆိုင်းခန်းတီကအခုလိုပြောပါတယ်
နေရတယ်ညနေပိုင်းပေါ်ဒီမိုတာရော်နေတော့သူ့မော်ကြီးခေါ်တော့တောင်ဝင်ဆင်းလာတာဒီည6နာရီဝတ်သမန်ကတော့သူ့တောင်ပေါ်နဲ့ဆင်းလာတာတွေ့တာပါရော်ရော်တိုးနေဖြစ်တာပါပဲသူတို့ဒီစီပီတော့တဲ့ခါနေရတယ်ပေါ့အဲ့မှာမြင်ကြည့်တာပါတော့လည်းဟိုဆင်းလိုက်စီပီနဲ့ဆင်းလိုက်တယ်လေ
နိုဝင်ဘာလ10ရက်နေ့ညပိုင်းမှာမြမတမတော်ကနေလက်နဲ့ကြီးတင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ဒုက္ခသည်တွေခုံလုံးရဝမ်ဆော့ဘုံကြီးကျောင်းကစွန်းစားကျောင်းပျက်စီးခဲ့ပြီးဒုက္ခသည်တွေကိုကြီးသီးမြို့နယ်ထဲကဝမ်ဝတ်ဘုံကြီးကျောင်းကိုရှေ့ပြောင်းခဲ့ရတယ်လို့လဲဒုတိယသွေးမှုဆိုင်ခန့်တီကပြောပါတယ်အခုဆိုရင်ကြီးသီးမြို့နယ်ထဲကဝမ်ဝတ်ဘုံကြီးကျောင်းမှာစစ်ပြေးဒုက္ခသည်3000နီးပါးရောက်ရှိနေပြီလို့ကြီးသီးဒေသခံတွေကပြောပါတယ်ဒေသခံပြည်သူတွေအနေနဲ့စစ်ပွဲကိုရပ်တန့်ပြီးငြိမ်းချမ်းရေးကိုလှူလာနေကြတယ်လို့ကြီးသီးဒေသခံဆိုင်းဟတ်မင်းကအခုလိုပြောပါတယ်
ဒီကဘောလေးကြီးကကိုတို့ဒီပြဿနာကဗျာဒီဘောလေးဖတ်ချစ်တော့ဆိုတော့ကျွန်တော်နိုင်ငံရေးလက်ချက်တစ်ခုများဖြစ်ပြီလားလို့ဆွေးနွေးရတယ်။ဒီလိုအနေနဲ့ဆိုရင်ဘုံတော့ခါရမယ်ဗျာကျွန်တော်ဒီမှာစာဝတ်လူရဲ့လက်ရှိနေကြည့်ဒီကြည့်နေတာဆိုတော့ထားတဲ့ကျဲနွားသာဒီလေဘလုံးပြည့်စုံပြီဗျာဆိုးဆိုးညံ့ညံ့ရှိတော့ဒီလိုလည်းသင်္ချာရေးရင်းနဲ့တို့ကမဟုတ်ဘူးဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကရှမ်းပြည်နယ်မိုင်းလောင်မြို့ဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ရမှာမြန်မာတပ်မတော်ဘက်ကဒီတိုက်ခိုက်မှုဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေလာရောက်တိုက်ခိုက်ခဲ့တယ်လို့စွပ်စွဲပြောဆိုမှုတွေရှိနေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဒီစွပ်စွဲချက်ကိုငြင်းဆန်ခဲ့ပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာ2012ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်ဆင့်ပြည်ထောင်စုဆင့်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့အဖွဲ့ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့အဆင့်တစ်မဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်
နဖက်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားနေခဲ့လို့ရှမ်းပြည်နယ်မန်ရှူကျေးတီတန်ရံမိုင်းပိုင်မြို့နယ်အတွင်းကတိုင်းနယ်ခြေတဲ့ပြည်သူတွေဟာ2003ခုနှစ်အတွင်းတွင်ယူကောက်ပွဲမှာမဲပေးပိုင်ခွေဆုံးရှုံးခဲ့တယ်လို့တိရခန့်ရွာသား6000နီးပါးဟာစစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဘက်မှာရွေးကောက်ပွဲနောက်ပိုင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေကိုကိုနိုင်ကိုင်ငါသတင်းပို့ခဲ့တာပါရှင်အခုကတော့ဒီမြန်မာအလုပ်သမားတွေကိုရောင်းစားခဲ့တဲ့ထိုင်းပွဲစားတချို့အဖမ်းခံရတဲ့သတင်းကိုပြောပြပါဦးမယ်ထိုင်းနဲ့မလေးရှားနယ်စပ်ကတန်ငါးဖမ်းလေးစိတ်မှာရောင်းစားခံခဲ့ကြတဲ့မြန်မာအလုပ်သမား12ဦးကိုပြီးခဲ့တဲ့လအတွင်းအာဏာပိုင်တွေကကယ်တင်ခ
မြန်မာနိုင်ငံသားများအဖွဲ့ပါဝင်တဲ့မြန်မာတန်ရုံအလုပ်သမားကူညီစောင့်ရှောက်ရေးကော်မတီကနေပြီးခဲ့တဲ့လကလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားရေလုံသားတွေကိုကယ်ဆယ်နိုင်ခဲ့တာဟာဖက်ပြဲလွတ်မြောက်လာတဲ့ရေလုံသားနှစ်ဦးကနေစတင်သတင်းပေးတင်ကြားခဲ့တာကြောင့်ဖြစ်ပါတယ်။ပွဲစားရင်ကိုတက်တည်အဖြစ်လိုက်ပါပြသခဲ့တဲ့လူကုန်ကူးခံရသူတူပြောပြခဲ့ကြတော့
ဟုတ်ကဲ့ကျွန်တော်တို့အခုကကျွန်တော်တို့လေသားတွေသတိညင်းတိုင်းနေနေနေစားတာနေကျွန်တော်တို့နေရာထိုင်နေနေကျွန်တော်တို့အကုန်လုံးတရန်လုံးဟိုသရုပ်ပြပြီးွားပြီကျွန်တော်တို့ဆက်ပြီးတော့ပြစ်ချတတ်နေရတယ်ကျွန်တော်တို့အကုန်လုံးပြပြီးွားကျွန်တော်တို့ရှာဖွေဖို့ကတော့တို့ခိုင်းအာဏာပိုင်အစိုးရဆက်လက်ပြီးလုပ်နေပါတယ်ခင်ဗျအဲအလောင်းတွေကတော့ရလာနေတယ်ကျွန်တော်တို့လည်းမပြောနိုင်ခင်ဗျဒါပေမဲ့တွေး
ပြောရရင်ဆရာလည်းကျွန်တော်တို့ဒီအလောင်းနေတာပြီးပြစ်ထားတဲ့နေရာတော့သူတို့ရှာဝယ်ဆေးဆေးဖို့စုံစမ်းဆေးဆေးမလုပ်နေပဲဒါနဲ့သူတို့အဲ့နေရာတော့သူတို့ရှိတောင်းထားတာတော့မရှိဘူးကျွန်တော်တို့ဒီဘက်နေရာတွေကျွန်တော်လေသားတွေချုံနှောင်ထားတဲ့နေရာတွေသူတို့မိမတွေထားတဲ့နေရာတွေသူတို့ပြစ်ထားတဲ့နေရာကြောင့်ရှိတောင်းထားဆရာလည်းရကြည့်စံငါးနှစ်နေပါကြာနေပေါ်မှာနှိမ့်ဆက်ညှင်းမှန်းခံရပြီးထပ် ရေလောက်သားနှစ်ဦးလွတ်မြောက်ခဲ့ပြီးအမှုဖွဲ့တိုင်ကြားခဲ့ရကစလို့သူတို့ကိုနှိပ်စက်ညှဉ်းပန်းပြီးလူကုန်ကူးခဲ့တဲ့ပွဲစားလင်မယားကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။လူပွဲစားလင်မယားဟာမြန်မာနိုင်ငံသားရေလောက်သားတွေကိုရှေးပေါ်မှာရောင်းစားခဲ့ပြီးထွက်ပြေးလို့မရအောင်နှိပ်စက်ညှဉ်းပန်းမှုတွေသာမကတပ်ဖြတ်မှုတွေပါကျူးလွန်ခဲ့တာကြောင့်အမှုဖွဲ့တိုင်ကြားခဲ့တာဖြစ်ကြောင်းပထမဦးဆုံးလွတ်မြောက်လာခဲ့ပြီးတဲ့နောက်ထိုင်းရနာပိုင်းတွေကိုတိုင်ကြားခဲ့တဲ့15နှစ်ကြာလှေပေါ်မှာနေထိုင်ခဲ့ရသူတဦးကပြောပြပါတယ
်ကျွန်တော်တို့လူမျိုးတွေကိုအသေးတက်ပြီးတော့ဒီလိုရရဆက်ဆက်တက်ပြီးပြီးတော့ဒီနောက်ဝေးတွေ့အိမ်နောက်ဝေးမှာမြုံနံထားတာတွေကျွန်တော်တို့လုံးဝမကျေနပ်ဘူးဒါညမြင့်လည်းတွေ့ခဲ့တယ်ဒါကြောင့်မို့ကျွန်တော်တို့ရဲရဲဝံ့ဝံ့နဲ့ဒီအမှုကိုဖွင့်တာကျွန်တော်တို့လူမျိုးတွေကကျွန်တော်တို့နှစ်ဖူးကကြီးမကြောက်အောင်လှုပ်ထားလို့လောကရတဲ့အလောကကိုတောင်းတာနှစ်ရှည်လာများပင်လယ်ထဲမှာနေလာပြီးတော့ကောင်းဝင်လာတဲ့အခါမှာလောကတောင်းတာလောကမပြေးဘူးမပြေးတော့ကျွန်တော်တို့ကမြန်မာလူဆဲမိတဲ့အခါမှာသူကဒေါ်လာထောက်ကြီးကျွန်တော်တို့တက်ပြီးတယ်
တက်ကုန်းနေရွယ်ကနေစပြီးနေအိမ်ကနေထွက်ပြေးလာခဲ့ပြီးတဲ့နောက်ဘဝအမျိုးမျိုးကျင်လည်ကနောက်ဆုံးလေပေါ်မှာရောင်းစားခံရတဲ့လူငယ်တဦးကလည်းသူ့ကိုပွဲစားလင်မယားကနှိပ်စက်ညှဉ်းပန်းခဲ့ပုံကိုလည်းအခုလိုပြောပြပါဗျာ
လေပေါ်မှာကျတော့ကျွန်တော်ပင်နေကကျွန်တော်တစ်ခါရိုက်ဘူးပဲတောင်းမှာကျတော့အဖိုင်းဆိုင်နောက်မှာကျတော့ထွက်ပြေးသွားတော့ကအဖိုင်းရဲ့တော့ကြရဲအဖိုင်းရဲ့လူတွေပိုင်းလို့ရရပါတော့ဒါလည်းတစ်သက်ခါရတာပေါ့နော်တစ်သက်ခါရင်တော့ဝိုင်းရရပေါ့အဖအာအာမေဆောလူတွေမေဆောရောက်ကြရဲဝိုင်းပြီးတော့ရရလက်သက်ခတ်ပြီးတော့ပေါ့နော်အဲ့တော့ပြီးတော့သူကတနက်နဲ့ကလည်းတစ်ဖက်ထောက်တာလေတစ်ဖက်ကလည်းရိုက်နေပေါ့နောက်ပြီးတော့တိုင်းကောင်မလည်းလက်နောက်ပြန်လေးလက်သက်ထောက်သွားတယ်ပြီးတော့တော့တွေလည်းခတ်သွားတာပေါ့
ထပ်ပြေးလွတ်မြောက်လာတဲ့လူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAT အဖွဲ့ကနေကူညီထားပြီးလူပွဲစားတွေကိုဖမ်းဆီးရမိနိုင်ဖို့အတွက်ထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးထောက်လှမ်းရေးအဖွဲ့ DSI နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးထောက်လှမ်းရေးအဖွဲ့ DSI နဲ့ပူးပေါင်းပြီး2011ခုနှစ်မှာလူကုန်ကူးခံရသူပေါင်း50ဦး2012ခုနှစ်မှာ292ဦး2013ခုနှစ်မှာ264ဦး2014ခုနှစ်မှာ120ဦး2015ခုနှစ်မှာအကြိမ်22ကြိမ်ကယ်တင်ခဲ့ပြီးလူကုန်ကူးခံရသူပေါင်း182ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်ရှင
်ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီဇန်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2015ခုနှစ်နိုဝင်ဘာလ12ရက်ကြာတာပြည်ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါပိုလီယိုကာကွယ်ဆေးအကြောင်းကိုတင်ပြထားတဲ့ကျမရေကဏ္ဍနောက်ဘလို့အကြောင်းတွေကြောင့်မြန်မာတော်တွေပြုံးတီးခဲ့ရတာလဲဆိုတာကိုသုံးသပ်ထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလောအစီအစဉ်မှာတော့
မပါဒီမညညတာလည်းပါတယ်နောက်ပြီးတော့ဟောင်ဆန်းစုကြီးရဲ့လှိုင်းကတိုက်ကြီးလုံးတို့အဲ့ဒါတခုလည်းပါတယ်မွန်နေညညွတ်မယ်ဆိုရင်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမွန်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအနိုင်ရတင်းတလောက်မရခဲ့တဲ့အပေါ်မှာသုံးသက်ချက်တွေနဲ့တိုင်းဒေသကြီးတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းမကြခင်နားဆင်ရပါမယ်အခုတော့ကျမကြီးခန္ဓာနဲ့ရင်ဆပါမယ်ရှင်မြန်မာနိုင်ငံအပါဝင်ရှေ့တောင်အာရှမှာပိုလီယိုရောဂါကင်းစင်လာပြီမဲ့နိုင်ငံအနေအချင်းမှာပိုလီယိုဖြစ်ပွားမှုတွေဆက်ပြီးတော့ရှိနေသေးတာကြောင့်ထက်မှန်တဖန်မကူးဆက်ရအောင်ကာကွယ်ဆေးဆက်တိုက်ဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါဗျ။ပိုလီယိုကာကွယ်ဆေးအကြောင်းသိကောင်းရှာတွေကိုတော့ဆေးသက်ကတူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပေါမောက်ကဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးခန်းနာမှာတင်ဆက်ထားပါရရှင်။
โอเคพมค่ะดร.ซอเวนครับเนี่ยตัวเราดิญาติงานอภาวินป้อเนาะอาชีพต่างๆมาโปลิโอป่ผ่าตั้วไปแล้วจีญญาเกิดาရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာဒီကာကွယ်ဆေးထိုးဖို့လုပ်ငန်းတွေလည်းပြင်ဆင်နေလို့ကျွန်တော်တို့ကြားတဲ့ခါကျတော့ဘာကြောင့်မလို့အခုလို့ဒီကာကွယ်ဆေးထိုးဖို့ကအရေးပါနေရတာလဲဆရာကြီး
ဒီဗမာပြည်ပါဝင်တဲ့ကမ္ဘာ့ကျန်းမာရေးဖွယ်အရှိတောင်အရှာဒေတာကြီးတခုလုံးမှာပိုလီယိုလုံးဝကျင်းစင်သွားပြီဆိုတော့2004ခုနှစ်မတ်လ28ရက်ပေါ့ကျင်းညာခဲ့ပါအဲ့လိုကြီးညာတာပါလို့ဆိုလို့ရှိရင်ဒီ wild polio virus လို့ခေါ်တဲ့ဒီတဘာဝအပြင်ဖြစ်တဲ့ polio ပပျောက်သွားပြီလို့ဆိုလိုတာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာပပျောက်ပေမဲ့ကမ္ဘာတစ်ခုလုံးတော့မပပျောက်သေးဘူး။ကမ္ဘာမှာအခုဆိုရင် Afghanistan နဲ့ Pakistan နဲ့နိုင်ငံမှာကတဘာဝကြောင့်ကူးစက်တဲ့ polio ဆက်ရှိနေတုန်းဖြစ်တယ်။အဲ့တော့ဒီနိုင်ငံတွေကနေတော့ဒီပြည်နိုင်ငံတွေကိုပြန်ပြီးပြန်ပွားနိုင်သေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီ polio ကာကွယ်ဆေးတွေကိုဆက်ပြီးတော့တဲ့ရမှာဖြစ်ပါတယ်။ဒီတိုင်းနဲ့တည်းပဲပါပြလဲဆိုပိုလီယိုမှာဒီတဘာဝကြောင့်ဖြစ်တဲ့ပိုလီယိုပိုးရှိတယ်လို့ဒီတိုက်ဆေးပိုလီယိုပေါ့နော်ပိုလီယိုကာကွယ်ဆေးတိုက်တာကြတယ်သူကယောဂပိုးဖြောက်အောင်လုပ်ပြီးတော့တိုက်တာဖြစ်တယ်။ယောဂပိုးတက်ပြီးတော့ပေးတာကထိုးဆေးပေါ့။အဲတော့ယောဂပိုးဖြောက်အောင်လုပ်ပြီးတော့ပေးတဲ့အခါကျတော့လူတစ်သန်းမှတစ်ယောက်လောက်ကတော့ဒီတိုက်ဆေးတိုက်တာနဲ့လည်းပိုလီယိုဖြစ်သွားနိုင်တယ်။အဲ့ဒါလည်းရတော့ဆက်ဖြစ်နေတော့ပေါ့နော်။အဲတော့ကျွန်တော်တို့ပိုလီယိုကင်းစင်တယ်ဆိုတာကိုပြနိုင်မှုကနောက်ဆုံးတဘာဝအတိုင်းကူးစက်တဲ့ပိုလီယိုနောက်ဆုံးလူနာပြီးရင်နောက်3နှစ်အထိပြည်ကြောင်းမှကျွန်တော်တို့ပြောလို့ရတယ်အဲတော့2019လောက်အထိကတော့ကျွန်တော်တို့ကလည်းဒီပိုလီယိုရောဂါတိုက်ဆေးရတော့လောက်အောင်မှာပဲဖြစ်တယ
်ဟုတ်ကဲ့ဆရာ
အဲတော့ဒီလာမယ့်2016ဧပြီမှာလည်းတစ်ကမ္ဘာလုံးမှာဒီပိုလီယို OPB ခေါ်တော့ဗျာနော်ပိုလီယိုတိုက်ဆေးမှာ4-5မျိုးပါတဲ့နှစ်က2မျိုးပဲကျောင်းတော့မယ်ဘာလို့ဆိုတော့ပိုလီယိုဗိုင်းရပ်စ် type 2ပေါ့နော်နံပါတ်1က1999ခုနှစ်တည်းကမတွေ့တော့ဒါပေမဲ့သူကြောင့်ဒီကာကွယ်ဆေးတွေမှာပါတယ်ပြော့နေတဲ့ပိုလီယိုဗိုင်းရပ်စ်နံပါတ်1ကြောင့်ဖြစ်တဲ့အကျိုးတွေရှိတယ
်ဟုတ်ကဲ့ဆ
ရာအဲ့တော့ဒီဧပြီလမတိုင်ခင်တည်းကတော့3မျိုးပါတဲ့ဆေးတွေတိုက်တော့ရှာရှာပါပါပေါ့ဒီ3မျိုးပါတဲ့တောက်ဆေးတွေကနေတော့အားပြော့နေတဲ့ဒီဗိုင်းရပ်စ်ပိုအများကာကွယ်ဆေးကြောင့်ဖြစ်တဲ့ပိုလီယိုဖြစ်မှာကိုကာကွယ်တဲ့အနေနဲ့ကျွန်တော်ကထိုးဆေးကိုပြောင်းရမယ်တတ်ထားတဲ့ပိုးရှိတဲ့ထိုးဆေးကိုပြောင်းအောင်အဲ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းလာမယ့်ဒီဇင်ဘာစပြီးတော့ကလေးတွေဒုတိယအကြိမ်ကာကွယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးဆေးကိုပါထည့်ထိုးမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုလီယိုအမျိုးအစားမျိုးစုံရှိတဲ့ခါကျတော့ဒီအမျိုးစုံကိုထိရောက်နိုင်အောင်ပါဆရာနော်အခုလိုဒီထိုးဆေးတွေပြုလုပ်လာတဲ့ခါမှာဒီပိုလီယိုယောဂါဆိုတာဆရာရင်ဟိုတော်တော်တော့ပြင်းထန်တဲ့ယောဂါလို့ကျွန်တော်တို့နားလည်ထားပါတယ်အဲ့တော့အဲ့ဒီယောဂါအကြောင်းလေးနည်းနည်းရှင်းပြပြီးတော့ဒီယောဂါလုံးဝဒီပျောက်သွားအောင်ပေါ့နော်ဆရာကလည်းပြောတော့အားလုံးကင်းစင်သွားတဲ့အနေထားကောဖြစ်လာနိုင်လားပေါ့ဆရာ
။ပိုလီယိုဆိုတာတော့တော်တော်များများသိကြပါတယ်။အခုလည်းပိုလီယိုနဲ့ ရင်ပြီးတော့လူမျိုးရင်းနဲ့ပဲမှာတွေ့နေတဲ့လူတွေလည်းအများကြီးရှိပါတော့ကျိုးဆရာဝန်တွေမှလည်းပိုလီယိုဖြစ်ခဲ့လို့ဒိုင်းတောင်းနေပဲသွားလာပြီးတော့ဆရာဝန်ပြည်အလုပ်ကိုအောင်မြင်လုပ်နေတဲ့လူတွေလည်းအများကြီးရှိပါတယ်အဲ့တော့သူကတော့ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ဖြစ်ပြီးတော့ကိုယ်ဝင်ပြီးတဲ့နောက်မှာမကြခင်ကာလတည်းမှာသူကကိုယောဂပြင်းထန်သွားရင်ဒီကြောသည်ဖြစ်တယ်ပေါ့ဟုတ်ကဲ့15ခုနဲ့တော့အဲ့ဒါဆိုရင်ကမ္ဘာလုံးမှာ25နိုင်ငံလောက်မှာကြီးကျယ်ဖြစ်တယ်ဥစ္စာလေးချင်းဒီပိုလီယိုကာဝယ်ရေးပေါ့နော်တောက်ဆွေးရလဲသိတိရောက်ပါအဲ့ဒါကြောင့်မလို့ကျွန်တော်ကဒီပိုလီယိုပပျောက်ရေးကိုတောက်16ခုလောက်ကတကဘာလုံးစတင်ပြီးလှုပ်လာတာအခု2015မှာဆိုရင်တော့ဒီဆစ်ဖြစ်နေတဲ့နိုင်ငံမှာနော်ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာပဲပိုလီယိုရောဂါကူးစက်ဖြစ်ပွားမှုရှိတာတော့လေဒီပြီးခဲ့တဲ့6လအတွင်းဆိုလို့ရှိရင်ကလေးပေါင်း21ယောက်ပဲဖြစ်တော့အဲ့တော့ဒီဥစ္စာကိုကျွန်တော်တို့ကနိုင်နေအောင်လုပ်နိုင်ပြီဆိုရင်တော့ဒီတော့ဘာအဖြစ်ဖြစ်တဲ့ပိုလီယိုကပျောက်ပြီလို့ပြောလို့ရတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကင်းစင်အောင်ကျညာရလောက်နိုင်တဲ့ကာကွယ်ဆေးတွေကကောင်းနေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကတော်တော်အရေးပါလာတော့ဆရာနော်။ဒီရောဂါပြင်းထန်တဲ့ခါကျတော့ကုသမှုလုပ်တာတဲ့ဆာလို့ရှိရင်အဲ့ဒီခါကျတော့ဆရာကြီးအခုဒီမကြခင်လုံးမဲ့နော်ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မိဘတွေအနေနဲ့ဘယ်လိုမျိုးပေါ့နော်။ဒီကလင်းငယ်တွေထိုးပေးနိုင်တယ်ဆိုတာ
ကို။ဟုတ်ကဲ့ပိုလီယိုရောဂါကခရောက်တာပါလို့ဆိုတော့ကာကွယ်ဆေးအလွယ်တကူတိုက်လို့ရတယ်ဒီနောက်တစ်ခါဒီမှာသွေးလန်တကွေးပါလို့ကြားကန်ပေါ့နော်ရှင်လည်းမရှိမခွေယူဆိုကြမှာခွေရပါရှိတယ်ပေါ့နော်အဲ့လိုမရှိတော့လူကနေလူပဲကူတယ်နောက်ထိရောက်တဲ့ကာကွယ်စီလည်းရှိတယ်ပေါ့ဒီပိုလီယိုမတိုင်ခင်မှာကဘာမှာပပျောက်သွားတဲ့တကယ်ယောဂကြီးရောကြောက်ကြီးယောဂပါပဲဒါဆိုလည်းလုံးဝပပျောက်သွားပြီးတော့ကျွန်တော်တို့ပြင်ညာလို့ရခဲ့တယ်1985လောက်တည်းကကုဒီတကယ်ပြောင်းမှမရှိတော့ပေါ့နော်အဲ့တော့ဒီပိုလီယိုကလည်းအဲ့လိုအခြေအနေမျိုးရောက်ခံနေပါအလိုနီးနဲ့ရောက်လာလဲဆိုကျွန်တော်ကဒီကာကွယ်ဆေးတိုက်ဆေးကိုတကွာလုံးမှာတိုက်တယ်ကျွန်တော်နိုင်ငံမှာဆိုလည်းအချိန်မောင်းများစွာပါရင်းတော့ဆိုလို့ချင်းမြို့သားကာကွယ်ဆေးတိုက်နေဆိုပြီးတော့နှစ်ပတ်ကြာပြီးတော့တခါနိုင်ငံလုံးငါးနှစ်အောင်ကလေးတွေလှုပ်ပါအဲ့လိုပြည်ရောက်လှုပ်လာတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလည်းဒီတဘာဝအဖြစ်ကူးစက်တဲ့ပိုလီယိုပေါ့အဲ့ဒါက2009တည်းကပါရောက်မတွေ့တော့ဘူးနော်နောက်ပိုင်းမှာတော့ကျွန်တော်ကဒီပြည်နိုင်ငံနေဝင်လာတဲ့ case တွေတွေ့တယ်နောက်ခုနပြောသလိုဒီကာဝယ်ဈေးကတိုက်ဆေးရအပြော့ယောဂဘုပြောင်းအောင်လုပ်ပြီးတော့ဖြစ်တော့တပန်းမှာတရားလောက်ကဒီအာရိယမတ်သင်ယောဂဖြစ်တာတွေ့တယ်အဲ့လိုမျိုးပဲတွေ့ပါတော့ဒါပေမဲ့နောက်ပိုင်းကျရင်ဘာလို့လဲဆိုဒီပြောင်းလာပြီဆိုတာနဲ့မြန်ကာဝယ်ဈေးတိုက်ဆေးအဆောက်ထိုးဈေးကျွန်တော်တို့စပြီးတော့ထည့်ရနော်အဲကျွန်တော်တို့နိုင်ငံမှာဒီထိုးဈေးဟိုဒါမဲ့ဒီဇင်ဘာလောက်ကနေစပြီးထည့်မှာပါကျွန်တော်တည်သလောက်ကတော့ဒီဒုတိယကြိမ်နှစ်၄၆ပေါ့နော်လ၄လ၆လမှာ၄လဒီငါမျိုးသက်ကာဝယ်ဆေးထိုးတဲ့အချိန်မှာတစ်ခါကအဲဒီပိုလီယိုကာဝယ်ဆေးထိုးမှဖြစ်ပါဘူး။ဒီလိုထိုးတာလည်းအမှန်ရေးကြည့်ပါလေ။ဒါမှလားကျွန်တော်ကဒီပိုလီယိုနဲ့ပတ်သက်တဲ့ခန္ဓာရေးဆွာသူတွေမှာအကုန်မြင့်နေမှာပေါ့နော်။ဒါကြောင့်လဲဆိုကျွန်တော်ကဒီကာထိုးဆေးမှာ1နှစ်3ပေါ့ပို3မျိုးလုံးပါတယ်။ပို3မျိုးလာတယ်။ပေအောင်တတ်ထားပြီးသားပို့ဆိုတော့ကာဝယ်မှုသာပြီးတယ်ယောဂမဖြစ်ပေါ့။တိုက်ဆေးရ3ချိန်ရခင်တိုင်းပဲတိုက်အောင်မှာပါ။လလလေးလ6လပါနော်။
ဟုတ်ကဲ့
အဲ့မဲ့ကျွန်တော်တို့အတက်ဆရာကောင်းတာတော့ချိန်ကကဘာလူကြီးပေါ့နော်ကျွန်တော်ကဆိုလို့ရှိရင်မိကို၄သိန်းလောက်ဖြစ်တဲ့ပိုလီယိုရောဂါကခုချိန်မှာတက္ကနံမဲ့ဖြစ်တော့တယ်မကြခင်မှာကဘာမြေပြင်ကနေတောက်ွယ်တော့မှာဆိုတော့ပြရတဲ့ဒါကတော့ဝမ်းသာစရာကောင်းပါလေ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ဝီမင်းစီစဉ်တဆက်တဲ့ကျမကြီးကနာကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုလည်းတင်ဆက်ပေးချင်ပါတယ်လေယာစီးပွားရေးလုပ်ငန်းနဲ့စိုက်ခင်းကြီးတွေအကောင့်ထဲပေါ်ဖို့အတွက်ဆိုပြီးတော်ရီရှင်းကြလို့တော်ပြုံရပုံကိုတော့ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံ့တန်တင်ပြထားပါရဲ့ရှင
်စီအစိုးရကမှလေယာစီးပွားရေးတိုးချဲ့မှုမြေယာပြဿနာနဲ့တော်ပြုံနဲ့ပြဿနာတွေဆက်ဆက်နေပုံကိုလွန်ခဲ့တဲ့မတ်လတုန်း Commercial Agriculture Expansion in Myanmar ဆိုတဲ့ခေါင်းဆက်ရှင်းမြန်တာသုတေသနစာရမ်းမှာတင်ပြထားပါတယ်တူတေဒီကီဗင်ဝုတ်ရေးတာပြီးအင်္ဂလန်အခြေစိုက် Forest Trend အဖွဲ့ကထုတ်ဝေပါတယ်စေဆိုးရကဲမှာလေယာစီးပွားရေးလုပ်ငန်းတိုးချဲ့လာလို့ပြဿနာဖြစ်တာကိုနှစ်နှစ်လေ့လာဆန်းစစ်ပြီးရေးထားတာဖြစ်ပါတယ်တိခိုးထုတ်လို့တော်ပြုံတာကိုလူသိများပြီမဲ့လုပ်ငန်းကိုအကြောင်းပြပြီးတိုးရှင်းတာကိုတော့လူသိနည်းနေပုံရပါတယ်ဦးသိသိအစိုးရဟာတိတော်ပြန်စားတာသိသိဆောက်ရှောက်ရေးကိုကြွေးကြော်ရင်းလေယာစီဝိုင်းလုပ်ငန်းကြီးထွားအောင်ထောက်ခံအားပေးနေပါတယ်။ဤမျိုးစုံနဲ့တစ်ထုတ်ယူမှုကြောင့်တော်ပြုံးတဲ့ဧရိယာဟာနှစ်စဉ်ဧကတန်းကျော်ရှိလာပါတယ်။ တချိန်ထဲမှာပဲလေယာစီးပွားရေးလုပ်ငန်းကိုချပီးတဲ့မြေဣရိယာဟာဧက9လမ်းကျော်လာပါတယ်ပြည်တွင်းပုဂ္ဂလိကကုမ္ပဏီ800ကျော်ကိုဆက်မှုလေယာလုပ်ဖို့အတွက်အစိုးရကမြေရှာပေးပါတယ်ဒါပေမဲ့လေယာစီးပွားရေးလုပ်ငန်းရှင်တွေထဲမှာတကယ်စိုက်ပျိုးရေးလုပ်သူကလေးပုံတစ်ပုံတောင်မရှိဘူးလို့ဆိုပါတယ
်လေယာစီးပွားရေးအများပြားလုပ်ခွင့်ရတဲ့တနင်္သာရီတိုင်းမှာ20ရာခိုင်နှုန်းလောက်ကသာစိုက်ပျိုးကြပြီးကချင်ပြည်နယ်မှာတော့စက်နှစ်ရာခိုင်နှုန်းကသာစိုက်ပျိုးကြပါတယ်။ဒါကိုကြည့်ရင်လေယာစီးပွားရေးလုခွင့်ရတဲ့ခရိုနီတွေထဲမှာစိုက်ပျိုးရေးမှာစိတ်ဝင်စားသူကနေပြီးရတဲ့မြေပေါ်မှာစီးပွားရေးအမြတ်ထုတ်ဖို့သာအဓိကထားကြတာထင်ရှားပါတယ်။တစ်တော့အလုတ်တိုက်နယ်ထဲမှာလေယာစီးပွားရေးလုပ်ငန်းကြီးတွေကိုလုခွင့်ပြုထားပါတယ်။2004နဲ့2005ကကျိုးဝိုင်းကျိုးပြင်ကာကွယ်တော်မှာဧကနှစ်တန်းဒီပါစိုက်ပျိုးရေးလုခွင့်ပေးတဲ့အတွက်တောနေရာမှာစစ်စခန်းနဲ့လေယာလုပ်ငန်းတွေရောက်လာပါတယ်။ CO Robber နဲ့ရေအားလျှပ်စစ်အတွက်2011မှာတစ်ကူဘမီတာတသိန်းကျော်ထုတ်ယူကြောင်းသိရပါတယ်။ဒီကိစ္စမှာအစိုးရစည်ရင်စရာအလွန်နည်းနေပါတယ
်။စိုက်ပျိုးရေးလုပ်ခွင့်ရတဲ့ခရိုနီတွေထုတ်ယူတဲ့တစ်ပမာဏဘယ်လောက်ရှိမယ်ဆိုတာကမ္မမှုမလွဲပါဘူး။စစ်အာဏာရှင်အစိုးရကိမှာအခက်ကြီးလိုက်စားပြီးအခွင့်အရေးတွေသုံးတာကြောင့်စည်ရင်အင်စနစ်တကျရှိတာအလွန်နည်းပါတယ်။လေယာစိုက်ပျိုးရေးလုပ်ကတွေခရိုနီတွေကိုချပေးတာဟာဒေသခံတွေပြစ်ပက်ကဖြစ်ရတဲ့အကြောင်းရင်းပါပဲမြို့ပလာဒလေးအတိုင်းသားစီမြေဆက်စိုက်ပျိုးလာတဲ့လေရမမှာလုပ်ပိုင်ခွင့်ကိုပြတဲ့ဆိုင်ရဆာတာမရှိပါဘူးဒါကြောင့်မြေသိမ်းမှုတွေမှာဒေသခံတွေအများအားထိတ်တိတ်တွေ့နေတာဖြစ်ပါတယ်အမိန့်နဲ့အုပ်ချုပ်တဲ့အာဏာရှင်အစိုးရအဖို့ကတော့ခရိုနီတွေကိုဆိုင်ရဆာတာထုတ်ပေးလိုက်ရင်ပြီးတာပါပဲလေယာစီးပွားရေးကြောင့်တော်ပြုံးရဘုံကူလိလစစစ်တာမျိုးမရှိသေးဘူးလို့ကေဗွန်ဝုတ်ကဆိုပါတယ
်စိုက်ပျိုးရေးစီမံကိန်းတွေများပြီးလူမှုရေးပရိပခတွေများတဲ့ကချင်ပြည်နယ်နဲ့တနင်္သာရီတိုင်းကိုအဓိကလေ့လာထားပါတယ်လေယာစီးပွားရေးအတွက်ချပေးတဲ့မြေဧက9တန်းခွဲမှာတနင်္သာရီတိုင်းက CO ကဧက2တန်းရှိပါတယ် CO စိုက်ပျိုးရေးအလုံးတနင်္သာရီကတစ်တော့အလုတ်တိုက်နယ်ထဲမှာရှိပါတယ် CO စိုက်ခွင့်ရတဲ့အစိုးရနဲ့နီးစပ်တဲ့ခရိုနီလုပ်ငန်းရှင်40ကျော်ဟာတောရှင်းပြီးပြင်ဆင်ကြပေမဲ့2013ခုနှစ်ကုန်တော့စိုက်ခွင့်ရတဲ့ဧက2တန်းတည်းက20ရာခိုင်နှုန်းလောက်သာ CO စိုက်ပျိုးနိုင်ကြပါတယ်။ခရိုနီတွေဟာရတဲ့မြေကွက်မှာတစ်ခုတ်ယူပြီးမြေအယောင်းဝယ်လုပ်ဖို့သာစိတ်ဝင်စားကြတယ်လို့ဆိုပါတယ်။လက်နက်ကင်ပဋိပက္ခကြောင့်ထိုင်းနိုင်ငံကိုထွက်ပြေးခုန်လုံနဲ့ကရင်တိုင်းရင်းသားတွေရဲ့မီယိုးဖလာစိုက်ပျိုးမြေတွေလည်း CO စိုက်ခင်းဖြစ်သွားပါတယ
်။ပဝင်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ရင်ရဝီကြီးဌာနကတစ်တော့ပြုတ်တည်မှုနဲ့အတန်းအစားကြက်စင်းမှုကိုဟန်တားနိုင်မှုအတွေ့တစ်တော့စိုက်ခင်းသည့်တီထောင်ပြီးတောနေတောပြည့်တွေကိုပြုစုပြုထောင်ဖို့ကြိုးပမ်းပါတယ်။လေယာစိုက်ပျိုးရေးနဲ့ဆင်ပြောင်းဝင်ကြီးဌာနကတော့တောရှင်းပြည်စိုက်ပျိုးမြေတိုးချဲ့လိုတာကြောင့်အစိုးရဌာနအချင်းချင်းပြစ်ပက်ကဖြစ်တဲ့အခြေအနေရှိလာပါတယ်။တိုင်းပြည်စီးပွားရေးတိုးတက်အောင်လေယာစီးပွားရေးလုပ်ငန်းတွေကိုအားပေးရမယ်ဆိုတဲ့အစိုးရလမ်းစဉ်ကြောင့်လေယာစိုက်ပျိုးရေးဌာနကအပေါ်စီးရတယ်လို့ဖြစ်နေပါတယ်။လေယာစီးပွားရေးလုပ်ငန်းအတွက်တောရှင်းတဲ့အခါမှာတစ်ပင်တွေကိုကုန်ကလစ်ထုတ်ယူရတာမျိုးတောပြုံးပြီးတစ်ခွဲသားတွေများလာတာကိုသတိမထားမိပဲတရုတ်တွေတစ်ကိုထုတ်တာကူသာအာရုံစိုက်ကြတာများပါတယ်လေယာစီးပွားရေးတိုးချဲ့တာကိုအပြီးခါပြီးတစ်ပင်တွေကိုကုန်ကလစ်ထုတ်ယူပြီးတစ်ခွဲသားအဖြစ်ယူနမ်ဘက်ကိုတည်ယူတာတွေလည်းရှိပါတယ်ဒီနေရာမှာကချင်လက်နဲ့ကိုင်အဖွဲ့ခရိုဒီတရုတ်လုပ်ငန်းရှင်နဲ့ထိပ်ပိုင်းကစစ်ဘုတ်ကြီးတွေအမျက်ထုတ်ကြပါတယ်စိုက်ပျိုးရေးလမ်းပေါ်ရေးစသဖြင့်အကြောင်းအမျိုးမျိုးပြပြီးနှီးမျိုးစုံနဲ့တစ်ထုတ်နေပုံကိုကေဗန်ဝုတ်ကအသေးစိတ်တင်ပြထားပါတယ်ခင်ဗျာ
။ဦးကျော်ကျော်သိန်းနဲ့ဦးအောင်ခင်တို့တင်ဆက်တဲ့မြမရေးသုံးသက်ချက်စီစဉ်ဖြစ်ပါတယ်။တိုင်းရင်သတင်းတော်အစီအစဉ်ကိုမကြခင်မှာထုတ်လင်းပေးပါအောင်မယ်ရှင်။
ဝယ်မဲရလက်တွေအရဆရာတက်ကိုဦးဆောင်နိုင်တဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလွတ်တော်ဩဂထသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ထိတ်တန်းခေါင်းဆောင်တွေအကြားတွေ့ဆုံမှုတွေကနေမြမနိုင်ငံရေးအပြောင်းလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလား။စစ်မှန်တဲ့အပြောင်းလဲတွေအတွက်ခြေလှမ်းတရက်ဖြစ်လာနိုင်ပါသလား။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကျဆိုပါရရှင
်။သောရရှင်တွေအချိန်မီဆက်သွယ်လာကြစေပါတယ်။ပါဝင်ဆွေးနွေးဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့တိုင်းရင်းသတင်းလောအစီအစဉ်တင်ဆက်ဖို့အလှည့်ကြပါပြီ။နေ့ကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA ပြစ်ခတ်လက်မှတ်ရေးထိုးထားကြတဲ့တိုင်းသာလက်နက်ကန်အဖွဲ့၈ဖွဲ့ကထိပ်တီးခေါင်းဆောင်တွေကနေပထမဆုံးတိတ်စီဝေးကျင်းပခဲ့ကြပါတယ်။ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်မဲဆန္ဒနယ်အများပြားမှာတော့ရခိုင်အမျိုးသားပါတီ ANP ကအနိုင်ရခဲ့တယ်ဆိုတာတွေနဲ့ကချင်ပြည်နယ်ကရွေးကောက်ပွဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုသဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုနိုဝင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့အထိထိုင်းနိုင်ငံအချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။ထိပ်သီးခေါင်းဆောင်များရဲ့အစည်းအဝေးမှာအဓိကအားဖြင့် NCA ကိုဖော်ဆောင်ဖို့ဆွေးနွေးခဲ့ကြပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အတွင်းခိုင်မာတဲ့ညီညွတ်မှုကိုတည်ဆောက်နိုင်ဖို့NCA လက်မှတ်မရေးထိုးထားတဲ့ကြံတဲ့လက်နက်ကန်အဖွဲ့တွေနဲ့ရရှိပြီးသားဖြစ်တဲ့ညီညွတ်မှုကိုဆက်လက်ထိန်းသိမ်းကြဖို့ NCA နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့နဲ့ EAO အဖွဲ့အစည်းအားလုံးပါဝင်တဲ့ထိပ်သီးအစည်းအဝေးတရက်ကိုလည်း UNFC နဲ့အမြန်ဆုံးပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ကဒုဗိုလ်မှူးကြီးဆိုင်းဟန်ကပြောပါတယ်မကြာမီတက်လာမဲ့အစိုးရတဲ့နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့ကိုလည်း EAO အဖွဲ့ကနေတောင်းဆိုထားပါတယ်
။နိုဝင်ဘာလ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမြေဆန္ဒနဲ့အများပြားမှာရခိုင်မျိုးသားပါတီ ANP ကအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။အခုလိုနေရာအများပြားမှာအနိုင်ရခဲ့တဲ့အတွက်ပြည်내အစိုးရဖွဲ့နိုင်ဖို့မျှော်လင့်ထားတယ်လို့ရခိုင်မျိုးသားပါတီကောင်ဆောင်ဦးအေးတာအောင်ကပြောပါတယ်။တိုင်မဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဝင်ရောက်ရှင်ပြိုင်အရွေးခံတဲ့မအောင်မြို့နယ်ကနေရာတွေမှာတော့ရှုံးနိမ့်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်အီယာဝတီတိုင်းရှင်းပြည်နယ်ပရဝါနယ်ရန်ကုန်တိုင်းဒေသမဲဆန္ဒနယ်တွေမှာစုစုပေါင်း96ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီး55ဦးအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
2015ပြည်ထောင်စုတဝန်းလုံးကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းလွတ်တော်နေရ160ကျော်မှာကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရ40အနိုင်ရခဲ့ပါတယ်။အပြတ်အသတ်အနိုင်ရခဲ့တဲ့မြို့တွေကတော့တိမ်နီမြို့၊တီဘော၊ကြောက်မဲ၊မိုင်းကန်၊လဲချာ၊ကွန်ဟိန်မုန်းနယ်လင်းခေတို့အပြင်ပြည်သူ့လွတ်တော်၁၂နေရာပြည်내လွတ်တော်25နေရာအမျိုးသားလွတ်တော်3နေရာအနိုင်ရခဲ့ပါတယ်ရှမ်းပြည်မှာအများဆုံးအနိုင်ရတာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က60ရာခိုင်နှုန်းထက်မနည်းအနိုင်ရပါတယ်တပြည်နယ်လုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်တဲ့ကြားဖြူပါတီကတော့ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်မဲဆန္ဒနယ်အမှတ်1တနေရာသာအနိုင်ရရှိခဲ့ပါတယ်
2015ရွေးကောက်ပွဲရလရကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကရင်ပါတီ၅ပါတီဟာအောင်မြင်မှုမရရှိဘဲပါတီကြီးတွေဖြစ်တဲ့ NLD ပါတီကတအများစုအနိုင်ရခဲ့ပါတယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မှာရှင်ပြိုင်တဲ့ကရင်ပြည်သူ့ပါတီ KPP ကပြည်နယ်လွတ်တော်တနေရတာအနိုင်ရရှိခဲ့ပြီးကြံတဲ့မြို့တွေမှာကရင်ပါတီတွေကအနိုင်မရခဲ့ပါဘူး။ကရင်ပါတီတွေများပြီးကွဲပြားစွာထွက်ပေါ်လာတဲ့အတွက်ရှုံးရတာလည်းပါတယ်လို့ပြီးခဲ့တဲ့2010ရွေးကောက်ပွဲအတွင်းကကရင်ပြည်နယ်မှာအနိုင်ရရှိထားတဲ့ဖလုံစဝေါ်ပါတီကောင်းဆောင်စောခင်မောင်မြင့်ကပြောပါတယ
်။ချင်းပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲမှာအတက်အခံပါတီ NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တယ်လို့ပြည်နယ်ပါတီဥက္ကဋ္ဌဦးစိုးဘွဲကပြောပါတယ်။ရ ယခင်အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ6နေရာမှာအနိုင်ရရှိခဲ့ကြပြီးပလက်ဝမြို့နယ်မှာရခိုင်အမျိုးသားပါတီကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်2နေရာအနိုင်ရခဲ့ပါတယ်။အလားတူကချင်ပြည်နယ်ဘက်မှာလည်း NLD ပါတီကမြို့နယ်30ကျော်နဲ့အမတ်နေရာအများစုအပြတ်သတ်အနိုင်ရရှိခဲ့ပြီးကချင်ပါတီတွေကတော့အနည်းအကျဉ်းသာအနိုင်ရရှိခဲ့ပါတယ်။ဒေါက်တာတူးကြာဦးဆောင်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကတော့အင်ဂျန်ယန်မြို့နယ်မှာအနိုင်ရရှိခဲ့တာကလွဲလို့ကျန်တဲ့ပါတီတွေအနိုင်ရရှိမှုအားနည်းနေပါတယ်ပြည်ခိုင်ဖြိုးပါတီဘက်ကတနိုင်းနဲ့ပူတောင်အိုရှမ်းပြည်မြောက်ပိုင်းတွေမှာအနိုင်ရရှိခဲ့တာတွေရှိနေပေမဲ့တန်တရာဖြစ်ဖွယ်မဲမတမာမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်း2015ခုနှစ်ရွေးကောက်ပွဲမှာပါတီပေါင်း16ပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့ရမှာတော့တပြည်နယ်လုံးအတိုင်းအတာအနေနဲ့နေရအများစုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရရှိခဲ့ပါတယ်။အနိုင်ရ NLD အဖွဲ့ချုပ်အနေနဲ့ကချင်ပြည်နယ်ငြိမ်းချမ်းရေးနဲ့တည်ဆတ်တာအတုံးချရေးမှာပြန်လည်လှုပ်ဆောင်သွားမယ်လို့ဒေသခံပါတီခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးချပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။ကချင်ပြည်နယ်အတွင်းမှာမဲကိစ္စနဲ့ပတ်သက်ပြီးစစ်တပ်တွေရဲ့ကြိုတင်မဲကိစ္စမှာအခက်အခဲတချို့ရှိနေပေမဲ့အများစုမှာတော့ NLD ကအနိုင်ရရှိခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြသိန်းကအခုလိုပြောပါရတယ်
။ကျွန်တော်တို့ရှိရလဲဟိုအပြတ်သားနဲ့နိုင်နေပြ။ကျွန်တော်တို့အခက်အခဲကတော့ဒီပြည်သူလူထုကတော့ထောက်ခံပြီးသားပဲဗျ။ဒါပေမဲ့အဲ့ဒီတပ်များများရှိတဲ့နေရာတွေကျတော့တပ်မဲတွေကကြိုတင်မဲသူကြီးထဲလာတဲ့အခါခြေကူမှာဆိုလို့ရှိရင်တပ်မတပ်ရှိတဲ့နေနေဆိုတဲ့အခါကျတော့တပ်မဲတွေက300ကျော်လောက်ကိုချောင်ပေးထားတယ်လို့အဓိပ္ပာယ်ထွက်တယ်ဗျ။
2010ရွေးကောက်ပွဲနဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကနေမြေမတည်ငြိမ်မှုကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့ဖန်ကမိုးကောင်းနဲ့ပမော်မြို့တွေမှာလည်း NLD ပါတီကမဲပြတ်တဲ့အနိုင်ရရှိခဲ့တယ်လို့ဖန်ကမြို့နယ် NLD ဥက္ကဋ္ဌဦးတင့်စိုးကပြောပါတယ်။ပမော်မြို့နယ်မှာတော့ရွေးကောက်ပွဲဝင်16ပါတီထဲက10ပါတီသာအဓိကပြိုင်ခဲ့တာဖြစ်ပြီးပြည်နယ်လှုပ်တော်အတွက်ပြိုင်ရမှာလီစုပါတီဖြစ်တဲ့ဒူးလေးပါတီကအနိုင်ရရှိခဲ့ပြီးဂျန်တာအလုံးကတော့ NLD ကအနိုင်ရရှိခဲ့ပါတယ်။အနိုင်ရ NLD ပါတီရဲ့လှုပ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့စစ်ပြေးဒုက္ခတဲ့ရေးထိုးစစ်တွေရပ်တန့်ရေးပြည်တွင်းငြိမ်းချမ်းရေးကိုတိကထားလှုပ်ဆောင်သွားမှာဖြစ်ပြီးဒေသတွင်းထွက်ရှိတဲ့သယံဇတအကျိုးခံစားခွင့်တွေကိုဒေသခံတိုင်းရင်းသားပြည်သူတွေပြန်လည်ရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဖန်ကားမြို့နယ် NLD ဥက္ကဋ္ဌဦးတင့်စိုးကအခုလိုပြောပါတယ်
ကျွန်တော်ပါတီရဲ့နံပါတ်1ဆက်ကိုငြိမ်းချမ်းယူရပါတော့ကျွန်တော်ဆက်ကြဒီဟာမှာကျွန်တော်ကြောက်ခင်းနေမှာဆိုတော့အင်တာမပြည့်စည်နေပါပြီကျွန်တော်တို့ကကြည့်တဲ့ကြံလေတော့ဆုံးချနိုင်အောင်ပါပဲ
ကချင်ပြည်နယ်လူနေမြေမတည်ငြိမ်သေးတဲ့ဒေသအတွက် NLD အနေနဲ့ပါတီမဲဆွယ်စည်းရုံးရေးကတိအတိုင်းဒေသတွင်းငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြသိန်းကပြောပါတယ
်ကျွန်တော်တို့ဒီဥက္ကဋ္ဌလည်းပဲကြည်လင်းငြိမ်းချမ်းရေးဆိုတဲ့ဟာ2012ရပ်ရရုပ်ကပွဲဝင်ခဲ့တဲ့အခါမှာ policy မူဝါဒတရားအနေနဲ့ရှိနေတာဆိုတော့ NLD ကအစိုးရဖွဲ့ခဲ့မှာဆိုရင်ဒါကိုကျွန်တော်တို့ဆက်လက်အကောင့်တွေပေါ်သွားဖို့ရှိပါတယ
် NLD အနေနဲ့တိုင်းနယ်ပြည်နယ်တိတိကလှုပ်တော်နေရာများပြားမှာအနိုင်ရရှိထားတဲ့အတွက်ရွေးကောက်ပွဲလုံးမှာအစိုးရဖွဲ့ဖွဲ့စည်းနိုင်မှာဖြစ်ပါတယ
်ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ရမွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေအောင်မြင်မှုအားနည်းခဲ့ပါတယ်။မွန်လူမျိုးတွေအများစုရှိတဲ့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီကွဲပြားနေတာကြောင့်မွန်ပြည်သူတွေမဲထက်ရေးမှလည်းကွဲပြားသွားလို့မျှော်မှန်းထားသလောက်အောင်မြင်မှုမရရှိခဲ့ဘူးလို့မွန်ပြည်နယ်ကမဲဆန္ဒရှင်တွေကဆိုပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာကွဲပြားနေတဲ့မွန်နိုင်ငံရေးပါတီတွေရဲ့အနေအထားကြောင့်မွန်မဲဆန္ဒရှင်တွေရဲ့မဲတွေကွဲဝါလို့မွန်ပါတီတွေရှောင်နှက်ရတယ်လို့တံပြူစရက်ကမွန်မဲဆန္ဒရှင်ကိုရာစာကအခုလိုပြောပါတယ်
။ရလက်ကိုကြည့်လိုက်လို့ရှိရင်အများကြီးပေါင်လို့ဒီပါတော်တော်များနေရာမှာမွန်နှစ်ပါတီကမဲမျှပြီးတော့ရသွားတဲ့ခါကျတော့နောက်မှ200ဘုဘပါတီက300ပဲရတဲ့ချိန်ဆိုတော့အမှန်တော့မဲကွဲပြီးတော့ရှောင်းလာပုံများ
တအပြေမွန်ပြည်နယ်ရွေးကောက်ပွဲအတွင်းမွန်နိုင်ငံရေးပါတီတွေရဲ့ရှင်ပြိုင်မှုအနေအထားကိုတော့မွန်မဲဆန္ဒရှင်မင်းသေးအောင်ကအခုလိုပြောပါတယ
်မွန်ပါတီမညီညွတ်တာလည်းပါတယ်နောက်ပြီးတော့ဟောင်ဆောင်စုကြီးရဲ့လှိုင်းကတိုက်ကြီးလုံးတို့အဲ့ဒါတခုလည်းပါတယ်မွန်နေညီညွတ်မယ်ဆိုရင်မဲမကွဲဘူးဆိုရင်အခုလက်ရှိကြက်လက်ထက်နှစ်ဆလောက်မွန်အမှတ်ရနိုင်
ဒီနယ်ကော်မရှင်ရဲ့ထောက်ပြန်ချက်ရလဒ်တွေအရမဲဆန္ဒနယ်34နေရာဝင်ပြိုင်ထားတဲ့မော်မျိုးသားပါတီကတော့ဒီနယ်လွှတ်တော်မှာ2နေရာနဲ့အမျိုးသားလွှတ်တော်မှာ2နေရာစုစုပေါင်း3နေရာနိုင်ရရှိခဲ့တယ်လို့25နေရာဝင်ပြိုင်ထားတဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်လွှတ်တော်2နေရာပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိရွေးကောက်ပွဲရလဒ်ရမွန်ပါတီတွေရှုံးလိုက်သွားတဲ့နေထိုင်တဲ့ပတ်သက်ပြီးရှေ့ဆက်မွန်ပါတီတွေညီညွတ်ဖွဲ့ရေးကိုစ조사ဆောင်ရွက်သွားမယ်လို့မော်မျိုးသားပါတီဒီနယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ
်။ကျွန်တော်အမြင်ကတော့သံသနာ့ရေးဘဝရဲ့စလို့ဟောကျွန်တော်တို့ကညီငိုင်းဆောင်ရွက်သွားတယ်လို့ကညီညွတ်ရေးတစ်ခုပေါ့ဗျာ။ဒါညီညွတ်ရေးဆိုတာလည်းပါတီပေါင်းတဲ့အစီအစဉ်မြောက်တဲ့ဆိုင်အောင်တော့လက်တွဲဆောင်ရွက်ရမယ်။ခိစ္စအဲဒါကိုဖြစ်အောင်တော့ကျွန်တော်အနေနဲ့တော့ဒါ
မွန်ပြည်နယ်မှာလွှတ်တော်3ရက်အတွက်မဲဆန္ဒနယ်52နေရာရှိပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က39နေရာမော်မျိုးသားပါတီက3နေရာမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီက2နေရာနဲ့ကြက်ခံရေးပါတီက2နေရာအနိုင်ရရှိခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးစာချုပ် NCA သဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကင်တော်လိုင်းရဲ့အဖွဲ့ရှိဖွဲ့ကထိတ်တီးကောင်းဆောင်တွေကနေပထမဆုံးအကြိမ်အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်ကရခိုင်အမျိုးသားပါတီ ANP ကအနိုင်ရရှိခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေကြာဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီအစီအစဉ်နဲ့အတူ VA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VA Internet Website လိပ်စာ burmese.va.news.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုချော်ချော်သိန်းကကြီးညာပေးပါဦးမယ်ရှင
်။ဒီနေ့ညနေ 9:00 အချိန်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအဓိကလွှတ်တော် 200 စလုံးမှာရှင်းရှင်းလင်းလင်းအနိုင်ရသွားပါပြီ။ပြည်သူ့လွှတ်တော်မှာ NLD က218နေရာ၊ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP က28နေရာ၊ကြံပါတီအသီးသီးက29နေရာရထားပါတယ်။အမျိုးသားလွှတ်တော်မှာ NLD က110နေရာUSDP က12နေရာ၊ကျန်ပါတီအသီးသီးက17နေရာရထားပါတယ်။ဒိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က382နေရာ၊ USDP က54နေရာနဲ့ကျန်ပါတီအသီးသီးက58နေရာရထားပါတယ်။ဒီကနေ့ညနေ 9:00 အထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ284နေရာ၊အမျိုးသားလွှတ်တော်အတွက်133နေရာကျင်ညာပြီးပါပြီ။ NLD ဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ3328နေရာရထားပြီးပါပြီ။အဲဒါကြောင့်လွှတ်တော်နှစ်ရက်ကနေဒုတိယသမ္မတတူဦးစီစုစုပေါင်း2ဦးကိုရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်တဲ့ဒုတိယသမ္မတတူအပါအဝင်စုစုပေါင်းဒုတိယသမ္မတ3ဦးတွေကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့တည်ကြသွားပါပြီ။အမေရိကန်သမ္မတဘရက်ကိုဘာမာကသမ္မတဦးသိန်းစိနဲ့ဒေါ်ဆန်းစုကြည်တို့ကိုတီးခြားစီတယ်လီဖုန်းဆက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ချီကျူးဂုဏ်ပြုစကားအတိအသေးပြောကြားခဲ့ပါတယ်။ဒါအပြင်ပြည်내သမ္မတဖရွန်ဆွာအော်လန်ကလည်းပဲဟိုဒူးနေမနေ့ပိုင်းကဒေါ်ဆန်းစုကြည်ကိုဖုန်းဆက်ပြီးဂုဏ်ပြုစကားပြောတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်သက်တန်ယုံကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။အထူးသဖြင့်ရွေးကောက်ပွဲကြီးအောင်မြင်စွာကျင်းပနိုင်ခဲ့တဲ့ပေါ်ဝမ်းမြောက်ပါကြောင်းနဲ့ဆက်ပြီးဆောင်ရွက်ဖို့ကြံနေသေးတဲ့မြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးလာစေဖို့ခိုင်မာပြတ်သားတဲ့ဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍနဲ့စိတ်ဓာတ်ကိုပြည်သက်သမားကချီးကျူးဂုဏ်ပြုခဲ့တယ်လို့တန်ယုံရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သက်နိုင်ငံဟာမြန်မာပြည်သူလူထုရဲ့စံနာကိုလေးစားလိုက်နာပြီးနိုင်ငံရေးနဲ့ဘာသာရေးတည်မောက်မှုတွေရောကြလာစေဖို့နဲ့ဒေါ်ဆန်းစုကြည်လိုလားတဲ့ဆက်ပြီးဆောင်ရွက်ရမယ့်အမျိုးသားပြန်လည်တင်မြှောက်ရေးကိစ္စရပ်တွေကိုတတိကြီးစွာထားပြီးစောင့်ကြည့်နေပါကြောင်းနဲ့အဲ့ဒီကိစ္စရပ်တွေကိုယုံကြည်စွဲမြဲစွာလုပ်ဆောင်ရမယ်ဆိုတာနဲ့ပတ်သက်ပြီးအားလုံးကလေးစားလိုက်နိုင်ရပါမယ်လို့ပြည်နှစ်သမ္မတကပြောပါတယ်။ဒီဥနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်ချစ်ချည်ရင်းနှီးတဲ့မူဝါဒတွေကိုဆက်ပြီးကျင့်သုံးသွားပြီးတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှောက်ရေးလုပ်ငန်းစဉ်ကိုအားပေးမြှင့်တင်တဲ့ကြိုးပမ်းမှုတွေကိုလည်းဆက်ပြီးထောက်ခံအားပေးသွားမယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ဂျီကဒီကနေ့လန်ဆန်းမဲခေါင်မြေပထမကျင်းအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ကျွန်မကတော့ခင်ဗျူထွေးပါရှင်။ View American တိုင်းရဲ့ကြာတာရင်းညအစီအစဉ်တွေကိုည9:00ကနေ10:00အထိ line meter 24 30 25 50နဲ့အစောပိုင်း line က9:00ကနေ9:00ခွဲအထိကိုတော့ line meter 190 kHz 1905ကနေအသံလွှင့်ပေးခဲ့တာပါ။တို့ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.